Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခု January 4ရက်69နှစ်မြောက်လွတ်လပ်ရေးနေ့အခါသမယဗုဒ္ဓဖူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီမနက်မှထူးခြားတဲ့သတင်းတွေကတော့တူကီလွတ်တော်ကတိုင်းပြည်အရေးပေါ်အခြေအနေကိုနောက်ထပ်3လတက်တန်းတိုးလိုက်ပါတယ်စီးရီးယားမှာပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုအစိုးရဘက်ကချုပ်ဖောက်တယ်လို့အတိုက်ခံတွေကဆွဆွလိုက်ပါတယ်မြန်မာနိုင်ငံမှာတော့69နှစ်မြောက်လွတ်လပ်ရေးနေ့အလံတင်အခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနနာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုဇောင်းဝိုင်းလိုက်ကျွန်မတို့ရဲ့ရေဒီယိုအစီအစဉ်ကို Facebook အင်တာနက်ဆာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်ဒီကနေ့ကြောက်တဲ့လွတ်လပ်ရေးနေ့မှာတော့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းပြောကြားခဲ့တဲ့မိကွန်းကောင်းနှုတ်ချက်နဲ့အတူလွတ်လပ်ရေးခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့လွတ်လပ်ရေးအသီးပွင့်တွေကိုတိုင်းပြည်မှာခန်းစားနေကြရပါပြီလား
အဲဒီတော့ခေါင်းဆောင်အလုံးအဖွဲ့ပြည်တော်သူတိဆောက်ပြီးတော့ငင်းငင်းချမ်းချမ်းနဲ့နေကြရတဲ့ဆိုတဲ့စေတနာပါပဲအဲ့ဒါကြောင့်မို့အင်းကြီးကိုဝိုင်းတိုက်ကြတာလွတ်လပ်ရလာဒါမျိုးလွတ်လပ်ရေးရဲ့အသီးပွင့်ကိုတော့တိုင်းသားလူမျိုးစုအလုံးကဘယ်လို့မှမခံစားကြရဘူး
ဒါတော့ကရင်တိုင်းရင်းသားကောင်းဆောင်တဦးက VOE ကိုပြောပြသွားတာပါ။သတင်းစီစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်။အဲ့ဒီနောက်မှာတော့လွတ်လပ်ရေးနဲ့အတူပေါ်ပေါက်လာတဲ့ကရင်အမျိုးသားအစည်းအရုံးရဲ့နောက်ဆုံးအခြေအနေကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မနနာချန်တို့ကပြောပြပါအောင်ရှင်။
လွတ်တော်မတ်တေရဲ့နိုင်ငံရေးဆောင်ရွက်မှုတွေမှာကျင့်ဝတ်နဲ့ညီညွတ်ချင်းမရှိမရှိတည်ကြားလွတ်လပ်တဲ့အဖွဲ့ကအဖွဲ့ရဲ့ဥပဒေစည်းမျဉ်းစည်းကမ်းပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုလွတ်တော်စတင်တဲ့အင်္ဂါနေ့မှာ Republican လွတ်တော်မတ်တေကပယ်ဖျက်လိုက်ပါတယ်။ဒါဟာသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့ Donald Trump ကဒီကိစ္စကိုပြင်းပြထန်ထန်ကန့်ကွက်လိုက်ပြီးနိုင်ပိုင်းအကြမှာပဲအခုလိုပယ်ဖျက်လိုက်တာဖြစ်ပါတယ်။လွတ်တော်မတ်တေအနေနဲ့အခွန်ကောက်ခံရေးဆိုင်ရာပြည်ပင်ပြောင်းလဲမှုအကြမ်းအရေးဆောင်ရှောက်မှုနဲ့တခြားအရေးကြီးတဲ့ကိစ္စတွေကိုသာဦးစားပေးလှုပ်ဆောင်တင်ကြောင်းနဲ့ဝါရှင်တန်မှာဩဇာညောင်းနေသူတွေအခန့်ကဏ္ဍပပျောက်သွားရေးကိုလှုပ်ဆောင်တင်ကြောင်းဒေါ်နယ်ထရမ့်ကပြောပါတယ်လွတ်တော်မတ်438ဦးရဲ့နနစ်တာတက်တန်းစတင်တဲ့အချိန်မှာလွတ်တော်ကလွတ်တော်မတ်တည်းရဲ့လှုပ်ဆောင်ချက်တွေဟာကျင့်ဝတ်သိက္ခာနဲ့ညီညွတ်ချင်းရှိမရှိဆိုတဲ့ကိစ္စကိုမဲခွဲဆုံးဖြတ်ကြဖို့စီစဉ်ထားတာဖြစ်ပါတယ်အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကတော့လွတ်တော်မတ်တည်းရဲ့နိုင်ငံရေးဆောင်ရွက်မှုတွေမှာကျင့်ဝတ်နဲ့ညီညွတ်ချင်းရှိမရှိစုံစမ်းစစ်ဆေးတဲ့တည်ကြလွတ်လပ်တဲ့အဖွဲ့ဟာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်နေကြောင်းပြောပါတယ
်။တရက်တာရှိသေးတဲ့ပြစ်ခတ်ရဆဲသဘောတူညီချက်ကိုစီးရီးယားအစိုးရဖောက်ဖျက်ခဲ့တာကြောင့်ဆိုပြီးတော့ရုရှားနိုင်ငံရဲ့ဆေးဆက်ညှိနှိုင်းမှုနဲ့ကဇက်စတန်နိုင်ငံမြို့တော်အက်စတာနာမှာဒီလနောက်ပိုင်းကျင်းပမယ်အကျိုးငြိမ်းချမ်းရေးဆွေးနွေးပွဲတက်ရောက်မယ်အစီအစဉ်ကိုဆိုင်းငံ့ထားမယ်အကြောင်းစီးရီးယားတိုက်ခိုက်ညှိနှောင်းလက်နက်ကိုင်တွေကပြောဆိုလိုက်ပါတယ်။မြို့တော်ဤကသဘုံတွေထိန်းချုပ်ထားတဲ့ဝါရီဘာရာဒါမှာအစိုးရကဥဆောင်ပြီးတော့တိုက်ခိုက်နေတာအပြင်ဟာမားနဲ့အစ်တလီပြည်နယ်တွေမှာလေကြောင်းကအကြီးအကျယ်ထိုးစစ်ဆင်မှုတွေဒမတ်စကတ်မြို့စုံကဒီအရှိဂေါ်တာအရက်မှာရှိတဲ့အစိုးရရဲ့ဒီတိုက်ခိုက်မှုတွေကိုလည်းအတိုက်ခံအင်အားစုတွေကကန့်ကွက်နေကြတာဖြစ်ပါတယ်။အပြစ်ခတ်ရဆဲကိုဆက်လက်ချိုးဖောက်နေတဲ့အတွက်အက်စတာနာမြို့ဆွေးနွေးပွဲနဲ့ပတ်သက်တဲ့ကိစ္စတွေအားလုံးကိုရပ်ဆိုင်းထားဖို့သဘုံအဖွဲ့တွေဘက်ကကြေညာလိုက်တဲ့အကြောင်းအဖွဲ့ဆက်ဘွဲ့ရဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့ပါတယ်အကြီးဆုံးတိုက်ခိုက်သဘုံအဖွဲ့နှစ်ဖွဲ့ဖြစ်တဲ့လွတ်လပ်တော်ဆီးရီးယားတပ်မတော်နဲ့ဩဇာကြီးမာတဲ့အစ္စလာမ်မဟာမိတ်အဖွဲ့ဂျာအစ်အယ်ဖာတာတို့ပါဝင်ပြီးတော့အနောက်နိုင်ငံတွေကိုဘေးဖယ်ပြီးတော့ဒီရုရှားနိုင်ငံကဥဆောင်ကျင်းပမယ်ငြိမ်းချမ်းဆွေးနွေးပွဲဟာသဘုံတွေရဲ့ကြေညာချက်ကြောင့်အကြီးအကျယ်ထိခိုက်စရာဖြစ်ခဲ့ရပါတယ်
အဝေးရောက်မွတ်စလင်ဘာသာရေးခေါင်းဆောင်ဖက်တူလာဂူလန်ရဲ့နောက်လိုက်တွေကိုတူရကီအာဏာပိုင်တွေကလိုက်လံဖမ်းဆီးနေစေဖြစ်တာကြောင့်တိုင်းပြည်တွင်းကအရေးပေါ်အခြေအနေကိုလွတ်တော်ကနောက်ထပ်3လတက်တန်းတိုးလိုက်ပါတယ်။ဂူလန်ရဲ့နောက်လိုက်တွေကဇူလိုင်လ15ရက်နေ့မှာမအောင်မြင်တဲ့တိုင်းပြည်အာဏာသိမ်းမှုကြိုးပမ်းပြီးတဲ့နောက်တိုင်းပြည်အရေးပေါ်အခြေအနေကိုကြီးညာခဲ့တာဖြစ်ပါတယ်။အခုချိန်ထိအာဏာသိမ်းမှုနဲ့ဆက်နွယ်နေသူလူပေါင်း4000ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့ပြီးဖြစ်ပြီးဂူလန်ရဲ့လှုပ်ရှားမှုနဲ့ဆက်နွယ်နေသူအစိုးရဝန်ထမ်း3000လောက်လည်းအလုပ်ပြုတ်ခံခဲ့ကြရပါတယ်။ဒီတော့တွင်တူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ကလပ်မှာနေတိကူညာကလူပေါင်း39ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုအတွေ့တန်တရာရှိသူတင်နာသမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူရကီမီဒီယာတွေကပြသခဲ့ပါတယ်။ဗီဒီယိုကိုတော့အစ္စတန်ဘူမြို့ကတက်ဆင်းပြင်ပြင်မှာလမ်းလျှောက်နေရင်းသူယူလာတဲ့လက်ကင်ဖုန်းနဲ့ရိုက်ကူးထားပုံရပါတယ်။
စိန်ခေါ်မှုတွေများလွန်းလာတဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ခေတ်ကြီးမှာကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ဗပောင်းစုံပူပေါင်းဆောင်ရွက်မှုရဲ့တန်ဖိုးကိုလေးထားပြီးကြော်လွှားရမယ်စစ်မှန်တဲ့အခိုက်အတန့်ကိုရောက်ရှိနေပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်တဲ့အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်နှစ်သက်ကူအားလည်းရကုံဆုံးပြီးနောက်လုပ်ငန်းဝင်ပြန်လာကြတဲ့ယာနဲ့ချီတဲ့ဝန်ထမ်းတွေကိုကုလသမဂ္ဂရုံးအဝင်ခန့်မဆောင်မှာအင်္ဂါနေ့ကအကျဉ်းယုံနှုတ်ခွန်းဆက်မိန့်ခွန်းပြောကြားမှုတွင်မှအသက်68နှစ်အရွယ်အတွင်းရေးမှူးချုပ်တဲ့ဂူတာရက်စ်ကတနင်္ဂနွေနေ့မှာတရားဝင်စတင်လိုက်တဲ့5နှစ်တာသူ့ရဲ့တပ်တန်းအတွင်းကုလသမဂ္ဂကိုဦးဆောင်လမ်းညွှန်သွားမယ်စိတ်ကူးတွေကိုပြောဆိုခဲ့တာဖြစ်ပါတယ်ကဘာတဝန်းကလူတွေရဲ့စိုးရိမ်တောကတွေနဲ့မျောလင်းချက်တွေကိုတုံ့ပြန်နိုင်စွမ်းရှိဖို့လိုပြီးဒါဟာမလွယ်ကူလားတလို့ရိုးရိုးသားသားပြောရရင်လိုအပ်ချက်အတိုင်းမှန်မှန်ကန်ကန်ဆောင်ရွက်ဖို့လုံးဝအဆင်သင့်မဖြစ်သေးဘူးလို့လည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရဲ့အမှားယွင်းတွေနဲ့ပြက်ကွက်မှုတွေကိုလည်းအတွင်းရေးမှူးချုပ်တက်ကအတိမတ်ပြုပြောဆိုခဲ့ပြီးဝန်ထမ်းတွေကိုမြင်မြန်ဆန်ဆန်ငှားရမ်းခန့်ဖို့နဲ့ကဘာအကျက်တဲ့ပြဿနာတွေကိုမြင်မြန်ဆန်ဆန်တုံ့ပြန်တားဆီးနိုင်မယ်။ကုလသမဂ္ဂရဲ့စွမ်းရည်ကိုအဟန့်တားဖြစ်စေတဲ့ဗျူရိုကရေစီရန်တရားကိုဖယ်ရှားဖို့အပါအဝင်ပြုပြင်ပြောင်းလဲရေးနဲ့တိုးတက်မှုတွေအတွက်ဝိုင်းဝန်းလှုပ်ဆောင်သွားကြဖို့ကိုလည်းအတွင်းရေးမှူးချုပ်တဲ့ဂူတာရက်စ်ကတိုက်တွန်းခဲ့ပါတယ
်။ VOA အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရိုကနေထုံနေပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဒီကနေ့ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံရဲ့69နှစ်မြောက်လွတ်လပ်ရေးနေ့အခါသမယဖြစ်တာနဲ့အညီနေပြည်တော်နဲ့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံတဝန်းကမြို့ကြီးတွေမှာလွတ်လပ်ရေးနေ့အလံတင်အခမ်းအနားတွေကိုကျင်းပနေကြပါတယ်။နေပြည်တော်နဲ့ရန်ကုန်မြို့တို့မှာမနေ့၄နာရီမိနစ်20အချိန်ကအလံတင်ပွဲအခမ်းအနားတွေကိုတပြိုင်တည်းကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့မြို့တော်ခမ်းမရှိမဟာဗန္ဓုလပန်းချံအတွင်းမှာကျင်းပတဲ့လွတ်လပ်ရေးနေ့အလံတင်ပွဲအခမ်းအနားကိုတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတက်ရောက်ပြီးနိုင်ငံတော်သမ္မတဦးထင်ကျော်ပြပို့တဲ့တဝန်လာကိုဖတ်ကြားခဲ့ပါတယ်
။ဒီနေ့အချိန်အခါတွင်တန်တရားနှင့်ပြိပခများအင်းစင်ပပျောက်ပြီးရေရှည်တည်တန်းသည့်စစ်မှန်သောသာဝရငြိမ်းချမ်းရေးရရှိရန်နှင့်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရန်နိုင်ငံသားညီကိုမောင်နှမများအားလုံးကမျိုးလန်းပေါင်းစုံဖြင့်တိုးပန်းဆောင်ရွက်လျက်ရှိပါသည်။လက်နက်ကိုင်ပြိပခါနှင့်ဆက်ဆက်လျက်မျိုးမှုများလည်းနောက်ကျကြံခဲ့ရသည်ကိုပယ်စုနှင့်များစွာအထင်ရှားတွေးခဲ့ကြရသည်ဖြစ်ပါသည်။ထို့ကြောင့်အမျိုးသားပြန်လဲတင်းမြတ်ရင်းနှင့်ပြည်တော်စုငြိမ်းချမ်းရေးအတွက်သူပေါင်းတွေ့ဆုံသူပေါင်းဆွေးနွေးသူပေါင်းချေရှာပြီးပြည်တော်စုငြိမ်းချမ်းရေးညီလာခံ27ပြည်လုံးကိုတိုင်းရင်းသားပြည်သူအားလုံးကမျက်မှောက်ပြုကြရန်အထူးအရေးကြီးလာပေသည်
ဒီကနေ့မနေ့၄နာရီမိနစ်20ကနေပြည်တော်မှာကျင်းပတဲ့အလံတင်ပွဲအခမ်းအနားကိုတော့နိုင်ငံတော်အကြီးအကဲတွေတက်ရောက်တာမတွေ့ရပါဘူးအစဉ်လာအဖြစ်နိုင်ငံတော်ဝန်လွတ်လပ်ရေးနေ့အထိမ်းအမှတ်အဖြစ်နဲ့ပြည်ခုံပြည်အားကစားပြိုင်ပွဲတွေမြို့တိုင်းရွာတိုင်းမှာကျင်းပလေရှိတာနဲ့အညီအခုနှစ်မှာလည်းမနေ့ဇန်နဝါရီလ3ရက်နေ့ကစလို့ပြည်ခုံပြည်ပြိုင်ပွဲတွေနဲ့အတူတခြားပြောင်းပွဲရှင်ပွဲတွေကိုစီကားတိုက်မြိုက်စွာကျင်းပနေကြပြီဖြစ်ပါတယ်မြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီလက်အောက်ကနေ1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာလွတ်လပ်ရေးရရှိခဲ့တာဖြစ်ပေမဲ့လွတ်လပ်ရေးရရှိအတွက်ကြိုးပမ်းခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်တချို့ဟာလွတ်လပ်ရေးမရခင်1949ခုနှစ်ဇူလိုင်လ19ရက်နေ့မှာမတမာသူတွေရဲ့လှုပ်ကြံတပ်ဖြတ်ခြင်းခံခဲ့ကြရပါတယ်
။ဧပြီလကျင်းပမဲ့ဇာဖြတ်ရွေးကောက်ပွဲမှာအရင်ကဖွဲ့စည်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကြားပူးတွဲရေးဆွဲခဲ့တဲ့စည်းမျဉ်းတွေလိုင်းနာကျင့်သုံးခဲ့တဲ့ဤဥပဒေတွေအတိုင်းပဲဆက်ပြီးတော့လိုင်းနာသွားကြဖို့အင်္ဂါနေ့ကသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။လာမယ့်ဇာဖြတ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုတ်ကလကိုယ်စားလှယ်လောင်း90ကျော်ရဲ့အမည်စင်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့ပြီးတဲ့နောက်မနေ့ကရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံရမှာဇာဖြတ်ရွေးကောက်ပွဲကာလအတွင်းဒီလိုက်နာရမယ့်စည်းမျဉ်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတိုင်ပင်ခဲ့ကြတာဖြစ်ပါတယ်။အရင်စည်းမျဉ်းတွေအတိုင်းလိုက်နာဖို့သဘောတူခဲ့ကြတယ်။ဆိုပေမဲ့လည်းမဲဆွေစည်းရုံးရဲ့ကာလမှာကိုယ်စားလှယ်လောင်းတွေအနေနဲ့အရင်တုန်းကလိုသွားမဲ့နေရာတွေအတိအကျအစီအစဉ်ကိုမြို့နယ်ကော်မရှင်ခွဲတွေထံတင်ပြနေစရာမလိုတော့ဘူးလို့ဆိုပါတယ်။
အကြံဖက်မှုတွေရဲ့အန်တီရဲကိုဆွင့်ရတဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့တရုတ်အစိုးရကတိဘက်ဒေသ နေကြားဒေသတွေမှာတင်းငွေနေကလုံချုံရေးတွေကိုတိုးမြင့်ချထားလိုက်ပါတယ်ဒါပေမဲ့အခုလိုလုံချုံရေးတိုးမြင့်ချထားတာဟာတိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာကအိန္ဒိယနိုင်ငံအတွင်းလူကြိုက်များတဲ့တရားဟောကြားမဲ့အခြေအနေလဲတိုက်ဆိုင်နေတာဖြစ်ပါတယ်တိဘက်ဒေသအတွင်းအကြမ်းဖက်မှုတွေနဲ့ခွဲထွေရေးလှုပ်ရှားမှုတွေရန်ကဆိုးရိမ်နေတဲ့အတွက်အဲ့ဒီလိုလုံချုံရေးတိုးမြင့်ချထားတဲ့အစီအစဉ်သစ်တွေချမှတ်လှုပ်ဆောင်ရခြင်းဖြစ်ကြောင်းတရုတ်အစိုးရပိုင်း Global Times သတင်းစာမှာတင်းနေလာနေကရေးသားဖော်ပြထားပါတယ်
အိန္ဒိယနိုင်ငံဘင်္ဂလားမြို့မှာနှစ်သစ်ကူညကမဖွဲ့မရပြုမှုတွေကြုံခဲ့ရတာဟာအနောက်တိုင်းဝက်စားစင်ရင်မှုကြောင့်ဖြစ်ရတဲ့သဘောမျိုးပြောဆိုခဲ့တာကြောင့်ဝန်ကြီးတဟုဟာအကြီးအကျယ်ဝေဖန်ခံနေရပါတယ်။လူငယ်တော်တော်များများစုဝေးကြတဲ့နေရာမှာအနောက်တိုင်းသားတွေလိုဝက်စားစင်ရင်ထားကြတဲ့အကြောင်းနဲ့အနောက်နိုင်ငံသားတွေကိုစိတ်သက်ပိုင်အရတဲ့မကပဲတဲ့အဝက်စားမှာပါပုံသူကူးချတာကြောင့်အနောက်ရှက်ခံကြရတယ်လို့မိန်းကလေးတွေဆိုရင်လည်းစော်ကားခံရတဲ့အဖြစ်မျိုးတွေကြုံရတယ်လို့ကာနာတာကပြည်နယ်ရေးရဝန်ကြီးကThe Times Now ရုပ်မြင်သံကြားဌာနကိုပြောကြားခဲ့တာဖြစ်ပါတယ
်ဗုဒ္ဓဟူးနေ့နဲ့နဲ့ခင်သတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့မနနာချန်တို့ကတင်ပြခဲ့တာပါရှင်ဒီကနေ့ကြောက်တဲ့69နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မိကွန်းတချို့ကိုအရင်ဆုံးကျမတို့ကောက်နှုတ်တင်ပြမှာပါရှင်
လွန်ခဲ့တဲ့69နှစ်တာအချိန်ကာလဖြစ်တဲ့1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာမြန်မာနိုင်ငံဟာနေချက်ဗြိတိရှ်အစိုးရစီကနေလွတ်လပ်ရေးရရှိပြီးတည်ထောင်စုမြန်မာနိုင်ငံဖြစ်လာခဲ့တာပါ။အဲ့ဒီတုန်းကလွတ်လပ်ရေးမြန်မာနိုင်ငံတော်အလံကိုနိုင်ငံတော်တချင်းနဲ့အတူလွှင့်တင်ခဲ့ပါတယ်။အဲ့ဒီအချိန်မှာပဲဖတ်ကြားခဲ့တဲ့လွတ်လပ်ရေးကြေညာစာထဲမှာမြန်မာပြည်သည်လုံးဝလွတ်လပ်သောအချုပ်အခြာအာဏာပိုင်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ကြီးအဖြစ်သို့ရောက်ပြီလို့ဖော်ပြထားပါတယ်။ဒါအပြင်လွတ်လပ်သောနိုင်ငံဖြစ်သည်နှင့်အညီကမ္ဘာလွတ်လပ်သောနိုင်ငံအပေါင်းတို့တရားသဖြင့်ကျင့်ဆောင်အပ်သောကျင့်ဝတ်ကိုစောင့်ရှောက်ကျင့်ဆောင်ပြီးငါတို့၏လွတ်လပ်ရေးကိုငါတို့ချစ်မြတ်နိုးသည်နှင့်အညီတပားသူတို့၏လွတ်လပ်ရေးကိုလည်းငါတို့လေးစားဆောင်စည်းမည်။ငါတို့သည်ငြိမ်းချမ်းရေးကိုအလိုရှိသည်နှင့်အညီငါတို့ကဲ့သို့လူလားသူများနှင့်လက်တွဲ၍ကမ္ဘာငြိမ်းချမ်းရေးကိုကာကွယ်စောင့်ရှောက်မည်လို့မြန်မာနိုင်ငံကလိုက်နာဆောင်ရွက်မဲ့ကျင့်ဝတ်ကိုလည်းလွတ်လပ်ရေးကြေညာစာတမ်းကြီးမှာအတိအလင်းဖော်ပြထားပါတယ်။မြန်မာလွတ်လပ်ရေးရဖို့ဥဆောင်ကြိုးပမ်းခဲ့သူတွေတဲကလွတ်လပ်ရေးဖခင်ကြီးလို့တင်စားခေါ်တဲ့ဗိုလ်ချုပ်အောင်ဆန်းကလည်းလောက်ကျန်မခံရခင်1948ခုနှစ်ဇူလိုင်လ13ရက်နေ့ကမြို့တော်ခမ်းမရှိမှာနောက်ဆုံးပြောကြားခဲ့တဲ့မိန့်ခွန်းမှာလည်းလွတ်လပ်ရေးအထိပ္ပယ်နဲ့ပတ်သက်လို့အခုလိုပြောကြားသွားပါတယ
်။လွတ်လပ်ရေးဆိုတဲ့အထိပ္ပယ်ကဘာလဲ။လွတ်လပ်ရေးဆိုတာဟာကိုယ်တဦးတယောက်ကောင်းစားဖို့ဖြစ်စေ၊တစ်မျိုးလုံးကောင်းစားဖို့ဖြစ်စေလုံတဲ့နေရာမယ်။တခြားတဦးတယောက်ရဲ့အကျိုးကိုမထိခိုက်ဘဲနဲ့ဟုတ်လား။တခြားလူတွေရဲ့အကျိုးကိုမထိခိုက်ဘဲနဲ့လွတ်လွတ်လပ်လပ်ကိုယ်တိုးတက်မှုအတွက်လုံနိုင်တာဟာလွတ်လပ်ရေးပဲ။တခြားလူတွေရဲ့အကျိုးကိုမထိလို့ရှင်အနောက်ရှင်မရှိကြောက်တိုင်းပြည်တပြည်လုံးရဲ့အကျိုးကိုမထိခိုက်ဘူးတခြားလူတွေရဲ့အကျိုးကိုမထိခိုက်ဘူးဆိုရင်ခမရလွတ်လွတ်လပ်လပ်လုံနိုင်တဲ့အခြေအနေရှိရ
လွတ်လပ်ရေးရပြီးတဲ့နောက်မှာပြည်ထောင်စုနိုင်ငံတော်ကြီးထူထောင်ဖို့တောင်ပေါ်မြေပြန့်တိုင်းရင်းသားတွေအားလုံးစည်းလုံးညီညွတ်ဖို့လိုအပ်ကြောင်းလဲအခုလိုဗိုလ်ချုပ်အောင်ဆန်းကတိုက်တွန်းခဲ့ပါတယ
်အခုကျွန်တော်သိတိလင်းလင်းပြောထားပါမယ်မမပြည်မယ်လူတို့ညီညွတ်ရေးတိုင်းရင်းသားချင်းချင်းညီညွတ်ရေးတွေမပြောမပြင်းနဲ့မပြောမကွင်းနဲ့ဘသူမှဖောက်ခွင်းလို့မရလို့ရှိရင်ဟုတ်လားနောက်ပြီးတော့လူဝဲသမားခေါ်တဲ့လူငယ်နိုင်ငံရေးသမားတွေညီညွတ်တဲ့ညီညွတ်နိုင်လို့ရှိရင်ဟုတ်လားအဲ့ဒီဟာကြီးကြီးတော့ခင်ဗျားတို့ရဲ့လွတ်လပ်ရေးပိုကောင်းလာမှာဟုတ်လားအဲ့ဒီဟာငယ်ငယ်တော့ခင်ဗျားတို့ရဲ့လွတ်လပ်ရေးကရတယ်ဆိုပေမဲ့နေနေလားဟုတ်လားခွင့်ရင်းနေလားနောက်တကအဲ့ဒီလိုနေရမယ်နိုင်ငံရေးတချို့နမိုင်နိုင်ငံရေးသမားတွေတချို့ကြီးထိုးတာကိုခမရတို့ရောင်မလို့အင်မတန်ဖယိုးပရဲဖြစ်ကြရင်တော့ဖြစ်ရင်အဲ့ဒါခမရတို့လွတ်လပ်ရေးရမှာမဟုတ်ဘူ
းဒါကတော့မြမလွတ်လပ်ရေးရဖို့ကြိုးစားနေတဲ့ကာလလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းပြောကြားခဲ့တဲ့မိကွန်းတချို့တွေကကောက်နှုတ်တင်ပြလိုက်တာဖြစ်ပါတယ်ရှင
်ခုလိုမြမလွတ်လပ်ရေးရခဲ့တာ69နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့လွတ်လပ်ရေးခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့အတိုင်းလွတ်လပ်ရေးရဲ့အသီးအပွင့်တွေကိုဗမာအပါအဝင်တိုင်းသားလူမျိုးစုတွေကအခုချိန်ထိအပြည့်အဝမခံစားရသေးဘူးလို့လွတ်လပ်ရေးကြိုးပမ်းမှုမှာကိုယ်တိုင်ပါဝင်ခဲ့သူတွေရဲ့သားသမီးတွေနဲ့တိုင်းသားခေါင်းဆောင်တချို့ကပြောဆိုပါရယ်ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင်
ဘူဂျောအောင်ဆန်းနဲ့တကွတိုင်းရင်းသားခေါင်းဆောင်ကြီးတွေကမဆုမနစ်ကြိုးပမ်းခဲ့ကြတာကြောင့်1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာအင်္ဂလိပ်ကိုလိုနီလက်အောက်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာဖြစ်ပါတယ်။ဒါပေမဲ့နှစ်ပေါင်း69နှစ်ပြည့်တဲ့ဒီကနေ့အချိန်ထိတော့မြန်မာနိုင်ငံဟာခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့အတိုင်းလွတ်လပ်ရေးရဲ့အရသာအသီးပွင့်တွေကိုအပြည့်အဝမခံစားနိုင်နေပါဘူး။လွတ်လပ်ရေးရပြီးတဲ့အခါထိပ်တန်းနိုင်ငံတစ်ခုတည်ဆောက်သွားဖို့ဆိုတဲ့ခေါင်းဆောင်ကြီးတွေရဲ့မျှော်မှန်းချက်နဲ့ဒီကနေ့လက်တွေ့အခြေအနေဟာကွာဟနေသေးကြောင်းဘူဂျော့အောင်ဆန်းရဲ့တူတော်ဆက်သူလည်းဖြစ်အာဇာနည်ဥပဝင်းရဲ့သားလည်းဖြစ်တဲ့ဒေါက်တာစိန်ဝင်းကပြောပါလေ
လွတ်လပ်ရေးရတဲ့အချိန်မှာနော်လူတွေကတိုင်းပြည်ကနီနီညွန့်ညွန့်နဲ့နော်ဘူဂျော့အောင်ဆန်းပြောတယ်သူများတလန်းလှိုင်းကိုကဟိုလာငါးလန်းဆယ်လန်းလောက်လှမ်းနိုင်မှကြော်ရကြမယ်ဆိုတဲ့စိတ်ဓာတ်နဲ့ကဘာမှမဟုတ်တော့အရှိတောင်အရှောင်မှာထိတ်တန်းနိုင်ငံဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်တွေရှိပါတယ်ဆိုတော့အဲ့ဒါနဲ့ကတော့အဝေးကြီးဝေးတယ်အကွာကြီးကွာနေပါတယ်လို့ပြောချင်ပ
ါလူလိုက်ရေးကျိုးပန်းတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ကရင်တိုင်းသားခေါင်းဆောင်မန်းပဆန်ရဲ့သားဖြစ်သူ KNU တန်မှုဟောင်းဘူမူရောဘတ်ဆန်ကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေတည်မြဲပြီးစစ်တပ်ကအာဏာတည်မြဲနေသူရဲ့တိုင်းပြည်လွတ်လပ်မှုအပြည့်အဝရှိမှာမဟုတ်ဘူးလို့ပြောပါတယ်
အဲ့တော့ဘောဆောင်နေအားလုံးကဖက်ဒရယ်ပြည်တော်သူတည်ဆောက်ပြီးတော့ငင်းငင်းချမ်းချမ်းနဲ့နေကြရတယ်ဆိုတဲ့စေတနာပါပဲအဲ့ဒါကြောင့်မို့အင်းကြီးကိုဝိုင်းတိုက်ကြတာလွတ်လပ်ရလာတယ်ဒါမျိုးလွတ်လပ်ရေးရဲ့အတီးပွင့်ကိုတော့တိုင်းစားလူမျိုးစုံအားလုံးကဘယ်လိုမှမခံစားကြရပါဘူးရှေ့မှာရှင်စနစ်ရဲ့အကျိုးစီးပွားအောက်မှာတိုင်းစားလူမျိုးတွေအားလုံးကလွတ်လပ်ရေးရတာကိုမခံစားရပါဘူးအင်းနရီက2008ဖွဲ့စည်းပုံကိုဒေါရှုဝေပြီးတော့တိဆက်ခံခဲ့ရတာပါအဲ့တော့2008နဲ့တရောမှတိုက်ပြီးလွတ်လပ်ရေးမရနိုင်ဘူးအခုကစစ်တပ်ကချုပ်နိုင်တာပဲကာလုံတို့ကာကိုကြီးတို့2008မပြည့်စင်တဲ့ကာလပါလို့ဘာမှလုပ်လို့မရအောင်အဲဒါကြောင့်မို့စစ်မှန်တဲ့လွတ်လပ်ရေးအစည်းအဝေးတွေခံစားကြည့်စစ်တပ်ကကိုယ့်နေရာကိုပြန်နေပြည်သူအုပ်ချုပ်ရေးအောက်မှာရှိအန်အယ်လီအုပ်ချုပ်ရေးအောက်မှာရှိနေရင်တော့လွတ်လပ်ရေးအစည်းအဝေးတွေပြည်သူတွေခံစားခွင့်ရှိ
မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြီးညာစရန်အချက်၄နဲ့၅မှာလွတ်လပ်ရေးရယူတာဟာလူမျိုးတစ်မျိုးတည်းကောင်းကျိုးချမ်းသာအတွက်မဟုတ်ပဲကြောသားရင်သားမခွဲကြပဲခံစားကြရမယ်လို့ဖော်ပြထားသလိုကဘာအရှိတီသူ၏တူညီတဲ့အခွင့်အရေးတွေကိုအတူတကခံစားမယ်ဆိုတဲ့သဘောဖော်ပြထားပါတယ်ဒါပေမဲ့အခုချိန်ထိတန်းတူအခွင့်အရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေမရှိတာကြောင့်ပြည်တွင်းစစ်ဟာလည်းအဆုံးမသတ်နိုင်သေးဘူးလို့ချင်းမျိုးသားတဦး CNF ရဲ့ဒုဥက္ကဋ္ဌဦးထန်နန်လျမ်းထန်ကပြောပါတယ
်ကျွန်တော်တို့တိုင်းဒါလူမျိုးတွေဗမာအပါအဝင်အားလုံးကမဲချက်လက်အောက်ကနေကျွန်တော်တို့လွတ်လပ်ရေးကိုအတူယူကြရအောင်ပြည်တော်စုကြီးကိုအတူတည်ဆောက်ကြရအောင်ဆိုတဲ့ပုံရင်မှန်းချက်ပေါ်မှာရပ်တည်ပြီးတော့အတူတူကလက်တွဲခဲ့တာဖြစ်ပါတယ်ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်စစ်အာဏာရှင်အောက်မှာကြရောက်ခဲ့ကြရပါတယ်ဒါကြောင့်ဒီမှန်းထားတဲ့ဂတိတွေကဒီနေ့ပြည်စုံတဲ့အနေအထားကိုမရောက်တဲ့ပြင်ပြည်တွင်းစစ်တွေနဲ့ရင်ဆိုင်နေရတဲ့ကာလကိုရောက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတွေအားလုံးရဲ့ဒီတန်းတူခွင့်ရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးဖက်ဒရယ်စနစ်နဲ့တိုင်းပြည်ကိုတိဆောက်မယ်ဆိုတဲ့အခွင့်အရေးတွေကိုကျွန်တော်တို့မရခဲ့ပါဘူးဒါပေမဲ့ဖက်ဒရယ်ဆိုတာကခွဲထွက်ရေးမဟုတ်ပါဘူးမြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းနယ်ပြည်နယ်14ခုမှာရှိတဲ့ပြည်သူအားလုံးနဲ့ဆိုင်တဲ့ဖက်ဒရယ်စနစ်ဖြစ်ပါတယ်မတူညီတဲ့အနေအထားတွေအရပြည်ထောင်စုပေါင်းစည်းခြင်းကိုကျွန်တော်တို့ကတော့ခိုင်းယူပါတယ်
မြန်မာနိုင်ငံရဲ့လွတ်လပ်ရေးနဲ့အတူပြည်တွင်းစစ်လည်းပေါ်ပေါက်ခဲ့ရပြီးဒီစစ်ပွဲတွေအဆုံးသတ်ရေးမှာလက်နက်ကင်ကြီးနဲ့ဖြည့်ဆင်းလို့မရနိုင်ဘူးလို့ဒေါက်တာစိန်ဝင်းကသုံးသပ်ပါတယ
်ဒီပြည်တွင်းစစ်ငြိမ်းချမ်းဖို့ဆိုတာလက်နက်ကင်နဲ့နီးနဲ့ဖြည့်ဆင်းလို့မရဘူးဆိုတာကိုအထူးသဖြင့်တော့လက်နက်ကင်ပြီးတိုက်နေတဲ့လူတွေသဘောပေါက်ဖို့လိုတယ်အခုလည်းတိုင်းပြည်နားနေတာပဲနိုင်ငံရေးအရာဘယ်လိုဖြည့်ဆင်းရမလဲတိုင်းပြည်ကောင်းကျိုးအတွက်ဘယ်လိုလုပ်ကြမလဲငါအဲ့အတွက်မကြည့်ပဲနဲ့အားလုံးအတွက်ကြည့်ပြီးရောဖြည့်ရှင်းဖို့နီးရတော့လိုလာပြီလို့ကျွန်တော်ထင်တယ
်။လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးနောက်ပိုင်းအမျိုးသားပြန်လည်တင့်မြတ်ရေးနဲ့စစ်မှန်တဲ့ညီညွတ်ရေးရဖို့ရည်ရွယ်ပြီး27ရာစုပင်လုံညီလာခံကိုကျင်းပလှုပ်ဆောင်ခဲ့ပေမဲ့ကွဲပြားနေတဲ့တိုင်းရင်းသားတွေကြားမှာပြည်လည်အောင်ညှိနှိုင်းနိုင်ပါမလားဆိုတာကိုတော့မေးခွန်းထုတ်နေကြပါတယ်ခင်ဗျာ။
ကိုညံဝင်းအောင်ပြောပြသွားတာပါလွတ်လပ်ရေးနေ့အခါသမယ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုလိုမြမလွတ်လပ်ရေးနေ့အတူပေါ်ပေါက်လာခဲ့တဲ့ KNU ကရင်မျိုးသားအစည်းအရုံးရဲ့နောက်ဆုံးအခြေအနေကိုကျမတို့ဆက်လက်တင်ပြကြပါမယ်မကြခင်လပိုင်းအတွင်း ချင်းပါဖို့ရှိတဲ့ KNU ရဲ့16ကြိမ်မြောက်ကွန်ဂရက်မှာပြပမှာရှိတဲ့ KNU ကိုယ်စားလှယ်တွေနဲ့ကရင်အဖွဲ့အစည်းကကိုယ်စားလှယ်တွေကိုလေ့လာသူတွေဖြစ်နေတာအကန့်အသတ်နဲ့တက်ရောက်ခွင့်ပြုတာဟာအစဉ်လာကိုစန့်ကျင်တာဖြစ်တယ်လို့ပြပရောက်ကရင်အဖွဲ့အစည်း IKO ကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကနေပြီးတော့ဆက်လက်တင်ပြမှာပါရှင်။
လာမယ့်မတ်လ14ရက်နေ့မှာကျင်းပမယ့်ကရင်အမျိုးသားအစည်းအရုံး KNU ရဲ့16ကြိမ်မြောက်ကွန်ဂရက်တွင်ပြည်ပနိုင်ငံတွေမှာရှိတဲ့ KNU ကိုယ်စားလှယ်တွေကိုမဲပေးခွင့်မပြုတော့ဘဲလှစ်လာသူတွေအဖြစ်နဲ့သာတက်ရောက်ခွင့်ပြုမယ်လို့ဒီဇင်ဘာလ22ရက်နေ့မှာပြုလုပ်တဲ့ KNU ဘ ഹു အလုံးမှုဆောင်စည်းဝေးမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြည်ပနိုင်ငံတွေမှာ KNU ကခန့်အပ်ထားတဲ့ကိုယ်စားလှယ်15ဦးရှိပြီးတော့လာမယ့်16ကြိမ်မြောက်ကွန်ဂရက်မှာ9ဦးကိုသာလှစ်လာသူအဖြစ်တက်ရောက်ခွင့်ပြုသွားမှာဖြစ်ပြီးသူတို့အနေနဲ့မဲပေးခွင့်ရှိတော့မှာမဟုတ်ပါဘူး။အလားတူနိုင်ငံတကာမှာရှိတဲ့ကရင်အဖွဲ့အစည်းတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေကိုလည်းလစ်လာသူတွေအဖြစ်နဲ့သာတက်ရောက်ခွင့်ပြုသွားမယ်ဆိုတာအဲ့ဒီအစည်းအဝေးကပဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အရင်ကကွန်ကရက်မှာမဲပေးခွင့်ရှိတဲ့ KNU ရဲ့ပြည်ပကိုယ်စားလှယ်တွေဟာအခုဒီချိန်မှာမဲပေးခွင့်မရှိတော့တာဟာအစဉ်အလာကိုစန့်ကျင်တဲ့လှုပ်ရှားတစ်ခုဖြစ်တယ်လို့ပြည်ပရောက်ကရင်အဖွဲ့အစည်း IKO ပြောခွင့်ရအော်စတြေးလျနိုင်ငံဆစ်နီမြို့မှာရှိတဲ့မန်းအော်လန်ဒိုကအခုလိုပြောပါတယ်။
ကျွန်တော်ကအခုလုံးလုံးစရာတည်င်းကြီးဒီတည်င်းကိုတရားဝင်ဘယ်လိုမျိုးတွေ့နေကြလဲ။ပြန်ပြီးတော့အကြောင်းပြောတယ်။အဲဒီတော့ပဲကျွန်တော်တုံ့ပြန်ဖို့ကျွန်တော်ပြောပြဘူးလေ။ဒါပေမဲ့အကြေးရတာဒီတည်င်းကမှန်နေဆိုရင်ဒီမျိုးရဲ့လောက်ရိုးလို့ဆိုအစင်လာနေဝင်။ဆန့်ကျင်ပြီးတော့ဖြစ်လာတဲ့အကြောင်းအလားလာမကောင်းဘူးလို့ပဲကျွန်တော်အဲ့လိုကြီးပြန်ပြောလို့ရမှာပေါ့နော်။
ပြပမှာရှိတဲ့ KNU ကခန့်အပ်ထားတဲ့ကိုယ်စားလှယ်တချို့ကိုလစ်လာသူတွေအဖြစ်နဲ့သာတက်ရောက်ခွင့်ပြုမယ်ဆိုတာနဲ့ပတ်သက်ပြီးပြပရောက်ကရင်အဖွဲ့အစည်းထံကို KNU ကနေတရားဝင်အကြောင်းကြားတာမျိုးမရှိသေးတဲ့အတွက်ဒါနဲ့ပတ်သက်လို့တရားဝင်အကြောင်းကြားပေးဖို့ပြီးခဲ့တဲ့တပတ်အင်္ဂါနေ့ဒီဇင်ဘာလ31ရက်နေ့က KNU ထံစာရေးပေးပို့ခဲ့တယ်လို့လည်းမန်းအော်လန်ဒိုကပြောပါတယ်
။နိုင်ငံတကာမှာရှိနေတဲ့တရားဝင်ခန့်ထားတဲ့ KNU ကိုယ်စားလှယ်တွေကိုစာမလာသေးဘူးနော်။အဲ့ဒီကြောင်တရားခွင့်တစ်ယောက်ရှိနေကြတာခုနှစ်ယောက်တက်ခွင့်ပေးမယ်ပေးပြီးပိုင်ခွင့်မပေးဘဲနဲ့တော့ဒီလာတော့ဖြစ်ပဲတက်ရမယ်လို့ကျွန်တော်သိရတယ်ဗောနော်ဒါကြောင့် IQ ရတဲ့နေပြီးတော့ကျွန်တော်ဒီ KNU အတွင်းကျုပ်စီလက်မှုတက်ပြီးတော့စာတစောင်းရေးပါတယ်အဲ့စာနဲ့ပတ်သက်ပြီးဒီတည်ကြည်ဖြစ်ပေါ်နေတာအတွက်ရောနော်ကျွန်တော်တို့ပြန်ပြီးတော့เนาะ IKO ကိုတပတ်အတွင်းပြန်ပြီးတော့ပြပေးပါကျွန်တော်တရားဝင်အသိကျင့်တယ်เนาะ Best Pay Bank ပြရှိဘူးဆိုတာဖိတ်ပါတလားเนาะ
ဒီလေးနှစ်တကြိမ်ကျင်းပလေးရှိတဲ့ကွန်ကရက်အတွင်းခေါင်းဆောင်တက်ရွေးချယ်တင်မြောက်တာဖြစ်ပြီးအစင်လာရ KNU ကိုတိုင်ရွေးချယ်ခန့်အပ်ထားတဲ့နိုင်ငံတကာကကိုယ်စားလှယ်တွေကိုမဲပေးရွေးချယ်ခွင့်ပြုထားတာဖြစ်ပါတယ်ကရင်မျိုးသားအစည်းအရုံး KNU အဖွဲ့ဟာကရင်တမျိုးသားလုံးကိုကိုစားပြုတဲ့အဖွဲ့ဖြစ်တာကြောင့်အခုလိုမျိုးပြည်ပမှာရှိတဲ့ကိုစားလှယ်တွေကိုအကန့်အသတ်နဲ့တက်ရောက်ခွင့်ပြုမယ်ဆိုရင်ကရင်တမျိုးသားလုံးကိုကိုစားမပြုတော့တယ်လို့ဖြစ်သွားနိုင်တယ်လို့အရင်က KNU ရဲ့ပညာရေးဌာနနဲ့စီးယုံရေးလုပ်ငန်းတွေမှာတာဝန်ယူခဲ့ဘူးသူလက်ရှိအမေရိကန်ပြည်ထောင်စုမနီဆိုတာကရင်အဖွဲ့ကိုအကြံပေးနေတဲ့ဆရာစောထူးလိုကအခုလိုတုံ့သက်ပြောဆိုပါတယ
်လူရင်းပြောရရင်တော့ကိုစားပြုတယ်လို့ပြောလို့မရတော့ဘူးလို့ပဲသူအားလေးပဲ။ဘာဖြစ်လို့လဲဆိုတော့ပထမတော့ကနိုဝင်ဘာဘာမှာကျင်းပဖို့ပဲ။ဒါပေမဲ့သူတို့ရက်ရွှေ့တယ်။ရက်ရွှေ့ရတဲ့အကြောင်းပြချက်ကတော့အားလုံးပါဝင်နိုင်ဖို့ပေါ့လေ။ဒီတွင်ရောဒီရင်တော့ကတော့ဒီပပေါ့လေ။ဒီတွင်ကတော့သွားတာနည်းပါလေ။အခုကတော့ခုနမတရားစင်းအဖြစ်ကလွတ်သွားတဲ့ခါကျတော့ဒီတွင်ကများများပါနိုင်မယ်။ဆိုတော့အဲ့ဒီပုံစံနဲ့သူတို့ရွှေ့ရတယ်လို့ကြားတယ်လေ။ဆိုတော့အများကြီးမျော်လင့်တယ်။အခုကတော့မျော်လင့်တာနဲ့လက်တွေ့နဲ့ကတခြားစီဖြစ်သွားတယ်။ဒီပကတော့မှ short ချလိုက်တယ်ဆောချလိုက်တဲ့အပြင်မှာခုနပြောလိုပဲအရင်ပေးထားတဲ့အခွင့်အရေးတွေပါသူတို့ကြံစားလိုက်တဲ့အခါကျတော့အဲ့တော့အားလုံးပါဝင်ရေးနဲ့ကိုစားပြုရေးဆိုတာကတော့ဟိုတခြားစီဖြစ်သွားပြီပေါ့
KNU Congress စီဝေးကိုပုံမှန်အဖြစ်နိုဝင်ဘာလအတွင်းမှာကျင်းပလေးရှိပေမဲ့အခုဒီချိန်ကျင်းပမယ်16ကြိမ်မြောက်စီဝေးကို2019ခုနှစ်အထိရွှေ့ဆိုင်ဖို့ပြီးခဲ့တဲ့နိုဝင်ဘာလဗဟုအလုပ်မှုဆောင်ကော်မတီစီဝေးကဆုံးဖြတ်ခဲ့တာပါအခုလာမယ့်မတ်လ14ရက်နေ့ကျမှကျင်းပဖို့ကိုတော့ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ KNU ဖအံခရိုင်တေဘေထမှာကျင်းပတဲ့ KNU ဘဟုအလုပ်မှုဆောင်ကော်မတီအစည်းအဝေးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အခုလိုဆုံးဖြတ်တာဟာ KNU ခေါင်းဆောင်ပိုင်းအတွင်းသဘောထားကွဲလွဲမှုတွေကြောင့်ဖြစ်တယ်လို့ပြည်ပရောက်ကရင်တိုင်းရင်းသားတွေကသုံးသပ်ကြပါတယ်ရှင်
။ရှားပါပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလဲသရရှင်တွေအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရရှင်။ Facebook ကနေတိုက်ရိုက်ထုတ်လွှင့်မှုကိုနားဆင်ကြည့်ရှုကြတဲ့ကမ္ဘာတစ်လောက VOA ပရိသတ်တွေကိုလည်းကျမတို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကကျေးဇူးအထူးတင်ပါတယ်ရှင်။အခုတော့ကချင်တင်းထောက်ဆရာနှစ်ဦးပျောက်ဆုံးမှုကိုစုံစမ်းဆဲဆိုတဲ့သတင်းတင်ပြမှာပါ။Christmas နေ့မတိုင်ခင်ရက်မှာပျောက်ဆုံးသွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မုံကိုဘာသာရေးတင်းထောက်ဆရာဦးတီတီနောင်လက်ခေါ်ဦးဒွန် dot နောင်လက်နဲ့ဦးလံကျော်ခန်ဆိုင်တို့နှစ်ဦးဟာမနေ့ကအချိန်ထိပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီတင်းထောက်ဆရာနှစ်ဦးကိုမုံကိုအခြေဆိုင်တက်မတော်စစ်ဗျူဟာကနေပြီးတော့စစ်ခေါ်ရာကနေပျောက်ဆုံးနေတယ်လို့ဒေသခံတွေကယူဆပြောဆိုနေကြတယ်လို့မြန်မာအာဏာပိုင်တွေဘက်ကတော့ဒီပျောက်ဆုံးမှုကိုစုံစမ်းနေသေးပဲလို့ပြောပါရယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကနေအပြည့်စုံပြောပြမှာပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်ရှမ်းမြောက်ဒေသမှာဖြစ်ပွားခဲ့တဲ့မွန်ဂိုဒေသတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုကူညီခဲ့တဲ့မွန်ဂိုမျိုးခရီးရန်တင်ထောက်ဆရာဦးတွန်တော်နောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်တို့နှူးဟာအခုချိန်ထိပျောက်ဆုံးနေသေးလို့မွန်ဂိုမျိုးမုံမောင်းသာသနာနယ်အသွင်းရင်းမှုတိုက်ခါတော်ရဆရာတော်ဦးဆောင်ရာကပြောပါရယ
်ကျွန်တော်တို့အခုဘာမှစုံစမ်းလို့မရဘူးဖြစ်နေတယ်ကိုကကျွန်တော်တို့မွန်ဂိုရဲစခါကမဖွင့်ရသေးဘူးဆိုတော့ကျွန်တော်အုပ်ချုပ်ရေးမှူးကိုတွားပြီးတော့ကျွန်တော်လူပြောက်ပေါ့လူပြောက်တဲ့သူတို့ကိုအကူအညီတောင်းထားတယ်သူတို့ကတော့ဘာမှမလုပ်သေးနိုင်ဘူးပြောတာပဲ
တင်းထောက်ဆရာဦးတွန်တော်နောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်တို့နှူးဟာပြီးခဲ့တဲ့ခရစ်စမတ်မတိုင်ခင်တည့်ရက်မှာပျောက်ဆုံးသွားခဲ့တာပါတင်းထောက်ဆရာနူးဟာနေမြေခံမြမတမတော်ရဲ့ဖြူဟာကုန်းဤမှာပျောက်ဆုံးသွားတယ်လို့မြင့်မြင့်တက်တည်ဒေရခံတွေကပြောဆိုနေကြောင်းတိတ်ခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ
်ပျောက်သွားတဲ့အနေမှာတွေ့လက်တဲ့လူကရှိတာပေါ့ငယ်သွားတဲ့တဲသားတွေဆိုပြီးတော့စကားပြောလက်တဲ့လူလည်းရှိတယ်အဲကြားထဲမှာပဲပေါ့နော်ဟိုတတ်ကိုလည်းတတ်ခန်းရှိတဲ့နေရာလည်းမကျော်ဘူးအဲကြားထဲမှာအညာမုံချုပ်ခံနေဆိုတော့အမှပျောက်သွားတဲ့တဘောမှာရှိတယ်မုံကိုဒေရခံတွေကတော့တတ်ကခေါ်လာတဲ့ဖြစ်နေပေါ့သူတို့ဖမ်းခေါ်သွားတာဖြစ်နိုင်တယ်ပေါ့အဲညတဘောင်လည်းအဲ့ဒီ bari အရေးထက်ရှိတယ်ခေါ်သွားသလားပေါ့တကူကူအဲ့လိုမျိုးပေါ့
ပျောက်ဆုံးနေတဲ့တင်းဆောင်ဆရာတွေဟာမွန်ဂိုတိုက်ပွဲကာလနဲ့တိုက်ပွဲလွန်ကာလတွေမှာမွန်ဂိုဒေသကိုတွားရောက်ခဲ့ကြတဲ့သတင်းဌာနတီးတီးကသတင်းထောက်တွေကိုကူညီဆောင်ရွက်ပေးခဲ့ကြသူတွေဖြစ်ကြပါတယ်ဥတုံတော်နောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်တို့နှူးဟာလူချစ်လူခင်ပေါများသလိုနေမြေခံမြမတမတော်ကောင်းဆောင်တွင်နဲ့လည်းရင်းနှီးတူတွေဖြစ်တဲ့အတွက်အခုလိုပျောက်ဆုံးသွားတဲ့ပုံမှာအံ့ဩမိတယ်လို့ဦးဆောင်ရာကပြောပါတယ်တင်းထောက်ဆရာနှူးပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့ဒီရက်ပိုင်းသွင်းမှာခရီးရန်တင်းဖွဲ့တွေအနေနဲ့သဘောထားထုတ်ပြန်သွားဖို့အစီအစဉ်ရှိနေတယ်လို့တိုက်ခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ်ဥတုံတော်နောင်လတ်နဲ့တင်းထောက်ဆရာဦးလန်ကျော်ကန်ဆိုင်တို့နှူးပျောက်ဆုံးနေမှုနဲ့ပတ်သက်လို့စုံစမ်းနေစေလို့မူဆဲခရံအုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကပြောပါတယ
်။သူတို့ရောက်ပျောက်နေဆိုတော့မြင်းနဲ့အုပ်ချုပ်မှုကတင်းပို့လို့ပြီးတယ်။စုံစမ်းကြည့်ရတော့ဘယ်ကဖားသွားလဲဆိုတော့ခုချိန်တော့ဘာမှမသိရလေ
2016ခုနှစ်နိုဝင်ဘာလ20ရက်နေ့နဲ့ဒီဇင်ဘာလ3ရက်နေ့ဖြစ်ပွားနေတဲ့မွန်ဂိုဒေသတိုက်ပွဲအခြေအနေမှန်ကိုမီဒီယာကနေတစ်စက်ပြောဆိုခဲ့တာကြောင့်အခုလိုထိမ့်သိမ်းခံရတာဖြစ်နိုင်တယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်။မွန်ဂိုဒေသကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဘီတွင်းသတင်းထောက်သူဖြစ်သူနန်းဆိုင်နွမ်းကတော့ဒေသခံသတင်းအရင်းမြစ်တွေကိုအေးအေးယူတဲ့လုပ်ရမှာမဖြစ်သင့်ဘူးလို့ဆိုပါတယ
်။ကျွန်တော်တို့လိုက်ပို့တဲ့ကမ်ပိုင်းနဲ့ဒီ inbound ကိုပါလာပါတော့။ဒီလိုကျန်းဆိုင်ရတာတော့ကျွန်တော်တို့နဲ့လည်းမသိဘူးလို့ပြောလို့ရတယ်ပေါ့နော်။ပြောရမယ်ဆိုတော့ဒါတစ်ခက်လက်ပေါ့နော်။မီဒီယာဖြစ်နေမှုလို့ပဲပြောလို့ရတယ်။ဘာလို့လဲဆိုတော့မီဒီယာတမားကတော့ဘာမှမလုပ်ဘူးပေါ့နော်။ကျွန်တော်ရဲ့ source ပေါ့နော်။ကျွန်တော်ရဲ့သတင်းရင်းမြစ်ကိုကတော့တခုလောက်လိုက်ရဆိုတာကလည်းသတင်းတမားတရားကိုချင်းချောက်တဲ့သဘောတရားတော့ရှိတယ်ပဲ။
သတင်းမီဒီယာတွေကိုဖြေးချာကူညီခဲ့တဲ့မွန်ဂိုတင်းသောဆရာနှူးပျောက်ဆုံးသွားတဲ့ကိစ္စရပေါ်မှာစိုးရိမ်မိတယ်လို့အခုလိုဖန်ဆီးခြင်းလောက်ရပေါ်မှာရှုတ်ချတယ်လို့ PNI ကနိုင်ငံတကာမြန်မာသတင်းဖွဲ့ဒါရိုက်တာဆိုင်းမင်းကပြောပါရယ်မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်တွေဖြေကျော့လာပြီလို့ဆိုပေမဲ့လည်းသတင်းအရင်းမြစ်နဲ့သတင်းထောက်တွေအတွက်လုံခြုံမှုကအားနည်းနေသေးတဲ့အခြေအနေမှာရှိနေပါသေးတယ်ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောက်ပိုင်းဒေသဘက်မှာမြမတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစု KIA, TNLA, MNDAA, AA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့မွန်ဂိုဒေသတိုက်ပွဲဟာအပြင်းထန်ဆုံးဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်တောင်းနေချီတဲ့ဒေသခံတွေစစ်ဘေးသိမ်းရှောင်နေရသလိုတိုက်ပွဲကာလတွင်လူနေအိမ်ခြေ၊စားသင်ကျောင်း၊ခရီးရန်ဘုရားကျောင်းတွေပျက်စီးခဲ့ရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာနားဆင်ရမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့
ဒီ2020ခုမှာတို့ဆုံးဖြတ်ချက်ချနိုင်တဲ့နိုင်ငံကိုစပြုဒီသူလူထုကိုစပြုနိုင်တဲ့ဥပမာstate councilor ကနေစီဝဲခေါ်ပြီးတော့မှဥပမာဟောပဲမှာဆိုနိုင်ငံ
ဒါကတော့2019မှာမြမငင်းချင်ကြီးအလားလာနဲ့ပတ်သက်လို့သုံးသက်ဆွေးနွေးထားတဲ့အစီအစဉ်မှာအပြည့်အစုံကိုနားဆင်နိုင်ကြပါရဲ့ရှင်မကြခင်မှာလည်းနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စံတာနဲ့ဦးဆန်မူဝေတို့ကကောက်နှုတ်တင်ပြမှာပါရှင်
ဒေါန်ဆန်စုကြည်နဲ့ရခိုင်ပြည်ပခါရဲ့စီလျားတဲ့သမန်ကြောင်းဆိုရဲခေါင်းစဉ်နဲ့ The Nation သတင်းစာမှာရာဟုလာဇော်ရေးသားထားတဲ့ဆောင်းပါးကိုတင်ပြလိုပါရယ်မြန်မာနိုင်ငံမှာရခိုင်နဲ့ရိုဟင်ညာတွေအကြတင်းမာမှုရှိနေတယ်ဆိုတာမငြင်းနိုင်တဲ့ကိစ္စပါဒါပေမဲ့ရခိုင်တွေရဲ့အတိဒုက္ခနဲ့ဘာတွေဆိုရင်နေရတယ်မယုံမကြည်ဖြစ်နေရတယ်ဆိုတဲ့သမိုင်းဆိုင်ရာအကြောင်းအချက်တွေကိုလူသိနဲ့လှပါရယ်တကယ်တော့1948က1980ပြည့်အထိမူဂျာဟစ်လှုပ်ရှားမှုဆိုတာရှိခဲ့ပြီး1982ကနေအခုချိန်ထိရိုညာအစ္စလာမစ်တွေရဲ့လှုပ်ရှားမှုတွေရှိလာနေပါတယ်။ဒီဖြစ်ရပ်တွေကြောင့်ပေါ်ပေါက်ခဲ့တဲ့စိုးရိမ်စိမ်းတဲ့မယုံကြည်မှုတွေဟာမကြသေးခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပုံမအရှင်မြင့်မားလာခဲ့ပါတယ်။ရခိုင်ဒေသမှာမွတ်စလင်တွေမျိုးရိုးစင်ဆက်နေလာခဲ့ကြတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကတရားမဝင်ပြောင်းရွှေ့လာသူတွေကြောင့်ဒီကိစ္စပုံမဆုတ်ထွေးသွားစေခဲ့ပါတယ်။အထူးသဖြင့်ဘင်္ဂလားဒေ့ရှ်လွတ်မြောက်ရေးတိုက်ပွဲကာလမှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူအများအပြားရှိလာခဲ့တာပါ။ဒေါန်ဆန်းစုကြည်ကတော့ဒီရေးမှာဗက်မလိုက်ဖဲချင်းကနေပုံရပါတယ်ဆိုပြီးဒေါန်ဆန်းစုကြည်ရဲ့ပြောကြားချက်ကိုအခုလိုကိုကဖော်ပြပါရယ်ရိုဟင်ညာဟုတ်တယ်မဟုတ်ဘူးဆိုတာနဲ့သူတို့ဟာတည်ဆဲဥပဒေအရနိုင်ငံသားဖြစ်ဖို့လိုအပ်တဲ့အချက်တွေနဲ့ကန့်ညီရမယ်မြန်မာနိုင်ငံသားဖြစ်မှုဥပဒေမမျှတဘူးလို့ပြောသူတွေရှိပါတယ်သို့တော်လည်းဒါကနောက်မေးခွန်းတစ်ခုပါလက်ရှိပြဿနာကဒီလူတွေလက်ရှိဥပဒေအရနိုင်ငံသားဖြစ်ထိုက်သလားဥပဒေနဲ့ညီရင်နိုင်ငံသားဖြစ်ခွင့်ပေးရမယ်ထိုက်တန်တဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့လိုအပ်ပါတယ်အဲ့ဒီပြည်တော်မှာနိုင်ငံသားဖြစ်မှုဥပဒေအရနိုင်ငံတကာစံနဲ့ညီမညီစွာဆန်းစစ်ရမှာဖြစ်တယ်လို့ဒေါင်ဆန်းစုကြည်ကပြောကြောင်းကိုကဖော်ပြပါရယ်။တချိန်တည်းမှာပဲရိုဟင်ဂျာတွေအပေါ်နှင်းပတ်နှိစက်မှုတွေရှိနေဆိုပြီးချက်ကဖော်ပြနေရတယ်လည်းတွေ့ရပါရယ်။ Daily Mail သတင်းဟာဆိုရင်ကမ္ဘောဒီးယားကကလေးငယ်တူနှိစက်ခံရတာကိုမြန်မာပြည်ကပုံစံပြီးလုခဲ့ပါရယ်။မလေးရှားဝန်ကြီးချုပ် Najib Razak ရဲ့မင်းကွန်းပြောနေတဲ့ကထောင်ထားတဲ့ poster တစ်ခုဟာဆိုရင်လည်းပဲကွန်ဂိုရင်းနှီးနှင်းသင်းပေါ်မိလောင်တွေကပုံဖြစ်ပါရယ်။ဒီလိုအတူយ៉ាងလုံမှုတွေဟာမယုံကြည်မှုကိုပုံမကြီးထွားလာစေပါတယ်။ဒေါန်ဆန်းစုကြည်ကဗုဒ္ဓဘာသာနဲ့အညီပါပဲဘသူအပေါ်မှာမဆိုအကြမ်းဖက်တိုက်ခိုက်မှုကိုဗုဒ္ဓဘာသာကပဲလှုပ်လှုပ်ခရီးယန်ကပဲလှုပ်လှုပ်မွတ်စလင်ကပဲလှုပ်လှုပ်ဆုတ်ချတယ်လုံးဝဆန့်ကျင်တယ်လို့ပြောထားတာပါ။မီဒီယာတွေမှာပြောနေသလိုမြန်မာနိုင်ငံမှာဘယ်ဗုဒ္ဓဘာသာဖွံ့ဖြိုးကားမှမွတ်စလင်တွေကိုမဆက်ပါဘူး။တတ်ကြဖို့အားပေးတာလည်းမတွေ့ရပါဘူး။မြန်မာအမျိုးသားရေးဝါဒီတချို့ရှိတယ်ဆိုတာမှန်ပေမဲ့မြန်မာပြည်နေရာတိုင်းမှာမွတ်စလင်နဲ့ဗုဒ္ဓဘာသာပဋိပက္ခဖြစ်နေရလဲမဟုတ်ပါဘူးပြဿနာပြည်လည်မှုရရှိဖို့အဓိကအရေးကြီးတာကတော့ပြဿနာကိုအစီအစီတိုင်းအသိမှတ်ပြုဖို့လိုအပ်ပါတယ်ဒါမှမဟုတ်ရင်တော့ဘယ်တော့မှမပြည်လည်နိုင်ဘူးလို့ရှင်းသားထားပါရခင်ဗျာ
အင်ဒိုနီးရှားအစိုးရအနေနဲ့မြန်မာနိုင်ငံကရိုဟင်ညာမွတ်စလင်တွေကြုံတွေ့နေကြရတဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စကိုဖြေရှင်းနိုင်မှုအတွက်လေးနက်တဲ့တန်တမန်နီးလန်းနဲ့ကြိုးစားနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီပြောဆိုတာကိုအင်ဒိုနီးရှားနိုင်ငံတို့ဂျကာတာပို့သတင်းစာမှာရေးသားဖော်ပြထားတာကိုတင်ပြပေးပါမယ်။နေဆက်ဒေသတွေမှာဖြစ်ပေါ်နေတဲ့ပြည်ပခါကြောင့်တစားတဲ့တစားဆက်ဆံရေးဆိုးရွားလာနေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆက်သွယ်ရေးချောမွေ့ကောင်းမွန်အောင်တန်တမန်နီးလန်းကိုအသုံးပြုပြီးတော့အင်ဒိုနီးရှားကကြိုးပမ်းဆောင်ရွက်ပေးနေပါတယ်။အင်ဒိုနီးရှားရဲ့လွတ်လပ်ပြီးတော့တက်ကြွတဲ့နိုင်ငံသားရေးမူဝါဒအတိုင်းကမ္ဘာညီညာရေးထိန်းသိမ်းမှုမှာပါဝင်ဆောင်ရွက်နေတာလည်းဖြစ်တယ်လို့ဝန်ကြီးရက်နိုကပြောပါတယ်။သူမအနေနဲ့တန်တမန်နီလန်းနဲ့ဂယူတဆိုင်လှုပ်ဆောင်နေပါတယ်။ရိုညာကြီးဟာအတင်းဆောင်မခံတဲ့ကိစ္စဖြစ်တာကြောင့်အို့အော်တောင်းနေမဖြစ်ရအောင်တတိထားပြီးတော့ဆောင်ရွက်နေရပါတယ်။ဒီကိစ္စဟာနိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လည်းဆက်ဆံနေတဲ့ဖြစ်စဉ်တစ်ခုဖြစ်ပါတယ်။နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်မှုကိုလေးစားသမှုရှိရပါလိမ့်မယ်လို့ အင်တရာသတင်းဌာနကိုသူမကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။လူမျိုးစုအရေးသာမကဘာသာရေးကိစ္စနဲ့ပါဆက်ဆက်နေတာကြောင့်ကင်တွဲဖြည့်ရှင်းမှုခက်ခဲတဲ့ပြဿနာဖြစ်တဲ့အကြောင်းရက်နိုကပြောဆိုသလိုတမနာဂျိုကိုဝီဒိုဒိုရဲ့လမ်းညွန်ချက်နဲ့ဒေါအောင်ဆန်းစုကြည်ကိုနေအိမ်မှာအလို့တဘောတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းရေးသားထားပါတယ်။
အခုနားဆင်ခဲ့ကြရတဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်မှာကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ဒေါ်လာလာတန်စီစဉ်တင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါရှင
်။ဒီနေ့မြန်မာတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အံ့ကျိတ်တဲ့သဘောဖြစ်ပါတယ် Idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဆက်လက်ပြီးတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ကြားမှာပါထုတ်လုပ်သူကကိုအောင်အောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်ကနေကြိုဆိုပါရစေ2018ခုနှစ်သစ်စစချင်းပါပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကငြိမ်းချမ်းရေးစကားဝိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နှင့်လူငယ်များစကားဝိုင်းဆိုတဲ့စကားဝိုင်းတစ်ခုနဲ့နှစ်သစ်ကိုစာဖွင့်လိုက်ပါတယ်အဓိကကတော့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဒေါံဆန်းစုကြည်နဲ့လူငယ်တွေပြောဆိုဆွေးနွေးကြတဲ့စကားဝိုင်းအဖြစ်ရည်ရွယ်ပြီးတော့လုပ်ကြတာပါဆိုတော့ဒါကိုကြည့်မယ်ဆိုရင်ဒီ2018ခုဟာလက်ရှိအစိုးရအတွက်ငြိမ်းချမ်းရေးကိစ္စသည်အဓိကအထားဆုံးဦးစားပေးကိစ္စတစ်ခုအနေနဲ့ဆက်လုတ်သွားမဲ့အခြေလက္ခဏာဖြစ်မြင်လို့ရပါတယ်ပြီးခဲ့တဲ့6လကျော်တက်တန်းအတွင်းမှာလည်းပဲဒီငင်းချိုင်းကိစ္စကအဓိကကိစ္စကြီးတစ်ခုအနေနဲ့ကင်တွယ်ဆောင်ရွက်ခဲ့တယ်ဆိုတာကျွန်တော်တို့သောတာရှင်တွေလည်းသိပြီးသားပါဆိုတော့ဒီ2018ခုနှစ်မှာဒီငင်းချိုင်းကိစ္စကိုအဓိကဦးစားပေးအနေနဲ့ဆက်လုတ်သွားမယ်ဆိုရင်2018ခုနှစ်မှာမြန်မာနိုင်ငံရဲ့ငင်းချိုင်းရေးအလားအလာတနည်းအားဖြင့်တနက်တန်တွေတိတ်စစ်ပွဲတွေရက်ပြီးတော့ငင်းချမ်းနိုင်မဲ့အလားအလာအခြေအနေဘလောက်ထိဖြစ်လာနိုင်ပါသလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ပါပင်တိုင်းဆွေးနွေးပြဖို့ဖိတ်ခေါ်ထားသူနှူးဦးထဲမှာသူကတော့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ PNLO ရဲ့နာယကဦးခွန်ဦးကဖြစ်ပါတယ်ဦးခွန်ဦးကတော့ရဲ့ PNLO အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရဆေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်နောက်သူကတော့သောရရှင်တို့နဲ့မစိမ့်တဲ့မြန်မာနိုင်ငံရေးလှိလာတုံးသက်သူဒေါက်တာရံမျိုးသိမ့်ပါအားလုံးကိုကျေးဇူးပါတယ်ခင်ဗျာစီစဉ်မှာပါဝင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ဆရာတို့နှူးရဲ့သဘောထားကိုရင်ဆုံးမေးခြင်းပါတယ်ဦးခွန်ဦးကဒေါံဆန်းစုကြည်ကလူငယ်တွေနဲ့ငြိမ်းချမ်းရေးစကားဝိုင်းဆိုပြီးစာဖွင့်လိုက်တာဒီနေ့ဟာဒီအစိုးရအတွက်ငြိမ်းချမ်းရေးအဓိကဦးစားပေးမယ်လို့ပြတဲ့လက္ခဏာလို့နားလည်လို့ရပါသလားဦးခွန်ဦးက
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအစိုးရကတော့ဒီမနစ်ကအာဏာရလာတဲ့ကိုကငြိမ်းချမ်းရေးကိုဦးစားပေးလာပါတယ်သို့တော်လည်းပဲလိုအပ်တဲ့ infrastructure တွေပေါ့ဒီစုဖွဲ့မှုတွေကမပြီးမပြည့်စုံတဲ့အတွက် လွန်ခဲ့တဲ့နှစ်၉လလောက်မှာကတော့ငင်းချမ်းရေးကိုဖြစ်ဖြစ်ရောက်ရောက်နဲ့တကယ်ဒီပေါပေါမြောက်မြောက်တော့မဆောင်ရွက်နိုင်ဘဲနဲ့အစပြိုးနိုင်တာတော့တွေ့ရတယ်။သို့တော့2019မှာကြတော့ကျွန်တော်တို့ငင်းချမ်းရေးနဲ့ပတ်သက်တဲ့စုဖွဲ့မှုတွေလူဝင်အားတွေအဖောက်အုံတွေကျွန်တော်တို့ဒီနည်းပညာအထောက်အကူတွေဒီအပြည့်အဝရရှိလာနိုင်မယ်ဆိုရင်2019ကတော့ဒီအစိုးရရဲ့ဦးစားပေးမူဝါဒအရဒီငင်းချမ်းရေးလုပ်ငန်းစဉ်ကတော့ဒီအောင်မြင်ပေါင်းရောက်လာမယ်လို့တော့ကျွန်တော်ယုံကြည်တယ်ခင်ဗ
ျဟုတ်ပါပြီခင်ဗျဦးစားပေးတို့သဘောထားတော့ဟုတ်ပါပြီကျွန်တော်တို့လက်ရှိမှာသွားနေတဲ့လုံနီးလုံဟန်ကရောလမ်းတဲ့ရဲ့လားဆိုတာကျွန်တော်တို့ခဏနေဆွေးနွေးကြရအောင်ပါဆိုဒေါက်တာရမျိုးသိန်းကရောဒီလိုငင်းချမ်းရေးစကားဝိုင်းလှုပ်လိုက်တာဒီငင်းချမ်းရေးကတော့အဓိကပဲဟေးဒီနှစ်မှာငင်းချမ်းရေးကိစ္စငါတို့အဓိကလှုပ်သွားမယ်လို့ပြလိုက်တယ်လို့ယူဆပါသလား
အဲကျွန်တော်အမြင်ကတော့ပေါ့လေဒါဒေါက်တာဆုချီဒီအစိုးရအဖွဲ့စတက်လာတဲ့အချိန်ကစပြီးတော့ဒီပြည်တွင်းငင်းချမ်းရေးကိုသူကရှေ့တန်းတင်ပြီးတော့ပြောလာတာကိုတွေ့ရပါတယ်အဲ့တော့ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ရဲ့အကြက်အဲမှာကျွန်တော်တို့ဟာတော့ပြည်တွင်းငင်းချမ်းရေးပြဿနာကိုပဲတော့တီးခြားခွဲပြီးတော့ဖြေရှင်းဖို့ဆိုတာခက်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့ပြည်ရင်းရင်းရင်းပြဿနာကိုကျွန်တော်တို့ချင်းကပ်မယ်ဆိုရင်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုလည်းကျွန်တော်တို့မျက်ကွယ်ပြုထားလို့မရနိုင်ဘူးလို့ကျွန်တော်ကသုံးသပ်ပါတယ
်။
အဲနောက်ပြီးတော့လက်ရှိပေါ့လေ2019နှစ်ဦးမှာလုပ်တဲ့ဒီငင်းငင်းကြီးဆွေးနွေးဟိုဒီငင်းငင်းကြီးစကားဝိုင်းမှာအဓိကပေါ့လေလူငယ်တွေနဲ့ပြောတယ်ဆိုတာကိုကျွန်တော်ကတော့သဘောကျပါတယ်။အားလည်းအားရပါတယ်။သို့တော်လည်းပဲတကယ်လိုအပ်နေတာကကျွန်တော်တို့တိုင်းပြည်မှာနော်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေရှားမှာဖြစ်ရောက်အလုံးဖြစ်တဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကတကယ်လိုအပ်နေတာပါတကယ်လို့သာ2019ခုနှစ်အတွင်းမှာအဲ့ဒီလိုဆွေးနွေးပွဲတွေပေါ်လာတယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာ2019ခုနှစ်အတွင်းမှာပိုပြီးကောင်းလာမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဆိုတော့ဥက္ကုကဦးစားပေးလုပ်လဲလုပ်ခဲ့တယ်ဆက်လက်လှုပ်သွားမယ်ဒါပေမဲ့လက်ရှိသွားနေတဲ့အပြစ်ခတ်ရစေးရဖို့စစ်ပွဲတွေရပ်ဖို့ငင်းချင်းရဖို့လက်ရှိသွားနေတဲ့အစိုးရရဲ့လုံနီးလုံဟန်ကတော်တဲ့မှန်ကန်တဲ့အခြေအနေမှာရှိပါရလားခင်ဗျ
အခုအချိန်ထိကတော့ကျွန်တော်တို့ကလုံရင်းပင်ပင်ရင်းလှုပ်ကြတဲ့သဘောမျိုးတွေ့ရတယ်ကရှင်းရှင်းပြောရင်တော့ဒီတကယ်တော့သမ္မတကြီးဦးသိန်းစိန်နဲ့ Chief Negotiator ဦးအောင်မင်းတို့ခက်ကအတူအကျုံအဟောင်းတွေကိုတချို့ပြန်ပြီးတော့ဟိုမသုံးဖြစ်တာပေါ့ဗျာမသုံးဖြစ်တာကတခါတလေကြတော့ဒီအစိုးရအစ်စ်မှာဒီအတွေ့အကြုံအစ်စ်ကိုပြန်လဲပင်ယူရသလိုဖြစ်နေတယ်အဲ့ဒါလည်းပဲနည်းနည်းတော့ဟိုအချိန်ယူရတဲ့သဘောပေါ့ဗျာနောက်ကျတဲ့သဘောပေါ့တော
့
လည်းပဲတစားတစားနဲ့တော့ကြည်ကြည်လေးလေးဖြစ်လာတဲ့သဘောတော့ရှိတယ
်ဟုတ်ကဲ့ဥက္ကုကကျွန်တော်ဖြတ်မေးလိုက်ပြစီဟုတ်ဥက္ကုကကျွန်တော်ဖြတ်မေးဥက္ကုကကျွန်တော်ဖြတ်မေးလိုက်ပြစီအရင်အစိုးရလက်ထက်ကလုခဲ့တဲ့ဟာတွေကိုဘာဖြစ်လို့ဆက်မလုပ်တာလဲခင်ဗျာဘာဖြစ်လို့လဲဘာအကြောင်းကြောင့်လဲဘာအကြောင်းပြချက်ပေးလဲ
ဆက်မလုပ်တာတော့မဟုတ်ဘူးအတိအကျဒီ NCA စာချုပ်ရဲ့ပြဋ္ဌာန်းချက်တွေကိုတော့ဆက်လုပ်တာတွေ့ရတယ်သို့တော်လည်းပဲအရင်အစိုးရကရထားတဲ့အတုအကျုံဒီကျွန်တော်တို့ယုံကြည်မှုတည်ဆောက်တဲ့နေရာမှာနောက်တော့ပြဿနာကိုဖြေရှင်းတဲ့နေရာမှာဒီဟိုတိတိကျကျနဲ့ပေါ့ဗျာအချိန်မကုံဘဲနဲ့လုပ်ခဲ့တဲ့အတွေ့အကျုံတွေကိုတော့နည်းနည်းလေးတော့ဒီအထောက်အပံ့ဖြစ်အောင်ပေါ့တင်ကမယူပြီးတော့ခြေလုပ်ငန်းတွေမှာကိုယ်လုပ်ငန်းတွေမှာအဲ့ဒီအတွေ့အကျုံတွေကိုသုံးသင့်တယ်လို့တော့ကျွန်တော်ကအဲ့ဒါလိုမြင်တာပေါ့အခုကြတော့အဲ့ဒီအတွေ့အကျုံတွေကိုလုံးဝဟိုယူမသုံးသလိုဖြစ်သွားတဲ့ခါကျတော့အတွေ့အကျုံအပြစ်တွေမှာပို့ပြီးတော့အချိန်ယူရတဲ့သဘောမျိုးဖြစ်တာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒရိုင်းမျိုးသိန်းကရောလက်ရှိသွားနေတဲ့လုံနီးလုံဟန်ကအပြစ်ခက်ရက်ဖို့စစ်ပွဲရက်ဖို့တနတ်တန်တိတ်ဖို့တော်တဲ့မှန်ကန်တဲ့လုံနီးလုံဟန်လို့ဒရိုင်းမျိုးသိန်းယူဆပါသလား
ကျွန်တော်ကတော့လက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။ဒါဥပမာအဖြစ်ပြောမယ်ဆိုရင်ကျွန်တော်တို့ဒီလက်ရှိအစိုးရလက်ထက်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံတစ်ချိန်လုပ်ခဲ့တယ်။နောက်လာမယ့်ဖေဖော်ဝါရီလမှာဒုတိယတစ်ချိန်ကပြည်တော်စုငြိမ်းချမ်းရေးညီလာခံလုပ်တော့မယ်။အဲ့တော့ပထမတစ်ချိန်လုပ်ခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကလည်းခုနပြောသလိုအချိန်နဲ့ဆွေးနွေးတဲ့သဘောမျိုးလည်းမတက်ရောက်ဘူး။နောက်ပြီးတော့ဆုံးဖြတ်ချက်လည်းမချနိုင်ဘူး။ဘုံသဘောတူညီချက်ကိုလည်းမရနိုင်ဘူး။အဲ့တော့ကျွန်တော်ဆိုလိုချင်တဲ့သဘောကလာမယ့်နော်ဒီငင်းငင်းညီလာခံမတိုင်ခင်မှာနော်ဟိုနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းဆိုတာကိုကျွန်တော်တို့ကနော်တတ်မှတ်နိုင်ရမယ်လို့ကျွန်တော်မြင်တယ်။အဲ့ဒီမူပေါင်းပေါ်မှာမူတည်ပြီးတော့မှကိုယ်စလဲကိုဘယ်လိုတတ်မှတ်မယ်ကိုယ်စလဲဘယ်လိုရွေးချယ်မယ်နောက်ပြီးတော့ဘယ်လိုအဆုံးဖြတ်ချက်တွေချမယ်ဆိုတာမျိုးကမူပေါင်းမှာတတ်မှတ်ထားနိုင်မှ ဒါညီလာခံပုံပြပြင်မယ်လို့ကျွန်တော်ကမြင်တယ်ဒါပေမဲ့လက်ရှိအခြေအနေကြီးကျွန်တော်လေ့လာမိတော့မှနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကအခုချိန်ထိဟိုပြည်ဝင်ထုတ်ပြန်နိုင်သေးတာမတွေ့ရအောင်အဲနောက်တစ်ခုကဘာလဲဆိုတော့ NCA ထဲမှာဟိုသူကတိတိကျကျဖော်ပြထားတာကနော်အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုပုံစံဖြစ်ရမယ်လို့အတိအကျဖော်ပြထားတယ်အဲ့ဒီအခါကျတော့နာမည်ဆွေးနွေးပွဲတွေဘလောက်ပဲလုံးလုံးအားလုံးပါဝင်တဲ့ပုံစံမဖြစ်ဘူးဆိုရင်ကျွန်တော်အမြင်အဖြစ် NCA မှာဖော်ပြထားတဲ့မူနဲ့လေမညီဘူးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျာဥက္ကဋ္ဌခင်ဗျာဒီ NCA ကိုလက်မှတ်ထိုးဖို့အတွက်လက်ရှိအစိုးရကတွန်းအားပေးပြီးတော့လုပ်နေတာကျွန်တော်တို့ကြားနေတွေ့နေရပါတယ်ဆိုတော့ဒီအချက်ကဟလာရှင်းဆက်သွားဖို့အရာမှာတန့်နေတဲ့အချက်တစ်ခုအနေနဲ့လည်းပဲတွေ့နေရပါတယ်ဆိုတော့ဒီအချက်ကိုဘယ်လိုမျိုးဖြေရှင်းမလဲဥက္ကဋ္ဌကနီလန်ရောနီးစပ်ပါဘူးလား
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ကျွန်တော်တို့2017 2022ပေါ့ဗျာသမ္မတယူပိတ်ဆိုင်လက်ထက်တဲကဒီလုပ်ငန်းထဲမှာထက်ထဲဝင်ပါလာတဲ့ခါကျတော့ဒီအပြစ်ခတ်ရက်စဲရေးနိုင်ငံရေးအရာတွေ့ဆုံဆွေးနွေးရေးကနေပြီးတော့ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လုပ်ငန်းတင်ကကျွန်တော်တို့အားလုံးမှာပုံသဘောထားရှိပါတယ်ရှိတဲ့အပေါ်မှာဒီပုံသဘောထားလုပ်ငန်းတင်ပေါ်မှာအပြစ်ခတ်ရက်စဲရေးကတော့ပထမအဆင့်foundation ဖြစ်တာပါဗျာတိုးတော်လည်းပဲဒီအပြစ်ခတ်ရက်စဲရေးကနေနိုင်ငံရေးဆွေးနွေးပွဲဆက်လက်သွားမယ်ဆိုတဲ့အချက်ကတော့ဘယ်သူမှမငင်းပါဘူးတိုးတော်အပြစ်ခတ်ရက်စဲရေးမှာပါဝင်ပြီးတော့စာချုပ်စာသားပြုစုရေးပါတော့ပါခဲ့တဲ့ကောင်းဆောင်တွေကဒီအပြစ်ခတ်ရက်စဲရေးနေတစ်ဆင့်ဟာလာဆက်သွားမယ်နိုင်ငံရေးဆွေးနွေးပွဲဘက်ကိုပါမလာတာတော့စိတ်မကောင်းပြန်ပေါ့တိုးတော်ဒီနေရာမှာဒီအပြစ်ခတ်ရက်စဲရေးကိုအတင်းကျထိုးခိုင်းတယ်တို့ဒီမဟုတ်မထိုးဖြစ်အောင်လုပ်တယ်ဆိုတဲ့ဟာတော့စဉ်းစားသင့်တယ်ဗျတချို့ကရိုးရိုးလူပိုင်းအမြင်ကြည့်ရင်တော့ထိုးအစိုးရကထိုးခိုင်းတယ်လို့မြင်တယ်ဟုတ်လားတော်လားတစ်ဖက်ကလည်းကျွန်တော်တို့သိကြကြသုံးသပ်လို့ရှိရင်အင်အားစုတချို့ကမထိုးဖြစ်အောင်မထိုးဖြစ်အောင်တမင်တကာကိုလုံဆော်တာမျိုးလည်းရှိတယ်ဗျအဲ့ဒါလို့လုံဆော်တာဘာကြောင့်လဲဆိုတော့ဒီပြဿနာတွေကတော့ရှိမြဲရှိနေမှာပဲနိုင်ငံရေးပြဿနာတော့ရှိနေမယ်ဟာလားပြိပခတွေတော့ရှိနေမယ်ဒါတွေကိုဖြေရှင်းဖို့အတွက်ကနိုင်ငံရေးဆွေးနွေးပွဲမှာမှပွားလို့ရမယ်ဆိုတော့နိုင်ငံရေးဆွေးနွေးပွဲပွားနိုင်အောင်ကကျွန်တော်တို့ဒီအပြစ်ခတ်ရက်စဲရေးကိုဖျက်မှာဟုတ
်ဟုတ်ကဲ့
ဒါကြောင့်ဒီနိုင်ငံရေးဆွေးနွေးပွဲကိုမရောက်အောင်တချို့အဖွဲ့တွေကမရောက်နိုင်အောင်ဆိုပြီးတော့တစ်ဖက်လှည့်နဲ့တစ်ဖက်လှည့်နဲ့ဒီလောက်ဆောင်တာတွေရှိတယ်ကြာအဲ့တော့ကျွန်တော်သတိပြုဖို့တော့လိုတာပါဗျာ
ဟုတ်ကဲ့ကျွန်တော်ဒိုင်းဆွေးနွေးမယ်တော်ရရှင်တူကိုဖိတ်ခေါ်ပါရစေတရက်မျိုးကဦးလာမြင့်ဟုတ်ကဲ့ဦးလာမြင့်2019ခုနှစ်နဲ့ငင်းချမ်းကြီးအလားအလာဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟို NLD အစိုးရအနေနဲ့ဟိုဒီနေ့အသေးသေးကဒီငင်းချမ်းကြီးရကျင်တဲ့ဆန္ဒနဲ့ဒီကြိုးပမ်းနေတယ်လို့ကျွန်တော်တော့ယုံကြည်ပါတယ်ဟိုတို့တော့ကျွန်တော်လူမီးလုံးအပိုင်းလေးဟိုနည်းနည်းဖြစ်ချက်ပြီးတော့ကျွန်တော်ဆွေးနွေးလိုပါတယ်ငင်းချမ်းကြီးလို့ပြောတဲ့အခါမှာကျွန်တော်တို့ကလူလူဒီအလုံးငယ်ရည်လားဒါမှမဟုတ်ဒီပစ္စည်းငယ်ရည်လားဆိုပြီးတော့ပထမဆုံးနည်းနည်းခွဲခြားသတ်မှတ်ဖို့လိုမယ်လို့ထင်ပါတယ်။ဒီချိန်တုန်းကကျွန်တော်တို့တက်မလို့ဆိုကတက်တဲ့တုန်းကပြင်ယူနဲ့ဆွေးပြီးတော့ပြင်ကောင်းဆောင်ဘုံများကပြောတာရှိဘူးပါလေ။ခင်ဗျားတို့လည်းပဲသဘုံမဲကျွန်တော်လည်းသဘုံမဲလို့သူပြောဦးတယ်။ကျွန်တော်အဲ့လိုပြောတယ်လို့ကြားဦးတာပါနော်။အဲ့တော့အခုအချိန်ကပြောင်းလဲသွားပြီလေ။အခုကကျွန်တော်တို့ဒီသေးသွားရုပ်ပွဲနဲ့တက်လာဖြစ်ပါတယ်။အဲဒီတော့ခုကဉာဏ်ရည်ပြဿနာကျွန်တော်တို့အခုဟလာဒီနေဒီမှာရှိတဲ့ဝါတော့တွေနဲ့စစ်ပင်းတွေနဲ့ဉာဏ်ရည်လုံးမလား။ဒါမှမဟုတ်ဒီနေရလူလူတွေနဲ့ဟလာဉာဏ်ရည်လုံးမလား။အဲ့ဒီပြဿနာလို့ပဲကျွန်တော်မြင်ပါတယ်။ဒါကြောင့်မလို့အဲ့ဒီအခြေခံစက်မချက်ကိုကျွန်တော်တို့တိကျဆုံးဖြတ်ပြီးတဲ့ခါကျတော့ဒီနေစစ်ပင်းတွေအင်အားကိုကျွန်တော်တို့ထိန်းချုပ်ချုံးနေပြီးတော့တစ်ဖက်မှာလည်းဒေသဒီနယ်လူထုတွေရဲ့အကျိုးစီးပွားပေါ့နော
်ဟုတ်ကဲ့
အခုကျွန်တော်တို့ဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတဲ့လုပ်ပိုင်ခွင့်ဥပဒေတွေကိုမျိုးဥပဒေတွေဖြစ်ကြောင်းပြီးတော့ပြင်သုံးဖို့လိုပါတယ
်ဟုတ်ကဲ့
အဲ့ဒီမှာလိုအပ်နေလို့ရှိရင်ထပ်ပြီးတော့ကျွန်တော်တို့ဥပဒေတွေထပ်ပြီးတော့ပြဋ္ဌာန်းပြီးတော့ကျွန်တော်တို့ပြင်သုံးဖို့လိုပါတယ်အဲ့ဒီတိုင်းမှာကျွန်တော်တို့ရေးဝင်ပြင်သုံးမှာလို့ကျွန်တော်ကတော့အကြံပြုလိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါဦးလာမြင့်ကျေးဇူးများကြီးတင်ပါတယ်ဆွေးနွေးချက်အတွက်ကျွန်တော်နောက်ထပ်ဆွေးနွေးမယ့်သတော်ရှင်တူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုက်ဘွေကုန်းစလိုက်ရေးဆွေးနွေးပါ2019ခုနှစ်မှာငင်းချမ်းကြီးအလားအလာဘလောက်များမြင်ထားပါသလဲ
ဟ
Okay, ဒီအခြေအနေတိုင်းဆိုရင်တော့ငင်းချက်လားလားတော့တိတ်မကောင်းဘူးနဲ့တူတယ်။ဘာကြောင့်လဲဆိုတော့ UPDCC နဲ့ညီလာခံချင်းပိုက်ယုံနဲ့တော့အဆင်ပြေတယ်မှာဆိုတော့ငွေကုန်တာပဲဖတ်တယ်မယ်။အဲ့တော့ကျွန်တော်ပြန်ပြုတ်ချင်တဲ့ဥစ္စာကတော့ဒီ2010ခုမှာတို့ဆုံးဖြတ်ချက်ချနိုင်တဲ့နိုင်ငံကိုစာပြီးဒီသူလူထုကိုစာပြုတ်နိုင်တဲ့ဥပမာဟို State Councilor ကနေစီဝဲခေါ်ပြီးတော့မှဥပမာဟိုဘက်မှာဆိုနိုင်ငံရေးပါတီဆိုရင်တော့တိုင်းရင်းသားကိုစာပြုတ်ဥခွန်ထူးလူမျိုးဥခွန်ထူးလူမျိုးနောက်ပြီးတော့မှအရက်ဖဲဆိုရင်တော့ဥမင်းကိုနိုင်လူမျိုးနောက်ပြီးတော့မှဟိုဘက်ဆိုရင်တော့တမရကိုစာပြုတ်ကာချုပ်ဘူချုပ်ဘူချင်းမင်း online နောက်ပြီးတော့မှဟိုကအာလင်းဖတ်မထိုးသေးတဲ့လင်းနေကိုင်နဲ့လင်းဖတ်ထိုးပြီးတဲ့လင်းနေကိုင်အကြည့်ကြီးတွေဥပမာလင်းဖတ်မထိုးသေးတဲ့သူဆိုရင်တော့ဘူချုပ်ချင်းအင်ပါလာလူမျိုးနောက်ပြီးတော့မှလင်းဖတ်ထိုးပြီးတဲ့ဆိုရင်တော့အာမူတူဆေးဖူးလူမျိုးတိတ်ပြီးတော့မှ6ပွင့်ဆိုင်နဲ့အရင်ဆွေးနွေးပြီးတော့မှဇုံကြည်မှုတည်ဆောက်ရမယ်ပြီးတော့မှနိုင်ငံရေးမှုပေါင်းတွေချမှတ်ပြီးတော့မှအာအဲ့ဒါနောက်ပိုင်းမှ UPDC စီတော့နောက်ပြီးတော့ညီလာခံတို့ကျင်းပမယ်ဆိုရင်တော့ပုံမှုပြီးတော့မှနှစ်တရစီတဲ့အာပွေးလို့ကျွန်တော်မြင်တယ်အဲ့ဒါကြောင့်အဲ့လိုမျိုးအရင်လှုပ်ကြည့်မှပဲဆက်လက်သွားမယ်ဆိုတော့ပိုကောင်းမယ်လို့ထင်နေကြ။
ဟုတ်ကဲ့ပါဆလိုက်ကျေးဇူးအများကြီးတင်ပါတယ်။ဥက္ကဥက္ကခင်ဗျာခုနတော်တော်ရှင်တယောက်ဆွေးနွေးတော်တဲ့အချိန်မှာပါပါတယ်။ဘုဇုံမြပြောသွားတဲ့စကားဒါဥက္ကဥက္ကကအတွေ့အကြုံရှိတဲ့ဝါရင်ဒိုင်နာကောင်းဆောင်တူပါဘုဇုံမြပြောတဲ့စကားဥက္ကဥက္ကကြားဖို့မယ်ထင်ပါတယ်ကိုတော့ကပြောခဲ့တယ်ဆိုတဲ့ဥစ္စာဥက္ကဥက္ကဘယ်လိုကြားခဲ့မှုပါတလဲ
ဟုတ်ကဲ့ခင်ဗျာဒီကျွန်တော်တို့ဒီစစ်အုပ်စုပေါ့လေစစ်အစိုးရတခင်မှာတော့ကျွန်တော်တို့တူတူကပြပြသားသားဆန့်ကျင်ပြီးတော့ဒီဒီအာဏာသိမ်းတဲ့စစ်အစိုးရတွေကလည်းပဲဒီဒီဟိုပါပေါ့လေဒီ defect defecto ဆိုရတယ်လို့ဖြစ်ပြီးတော့ကျွန်တော်တို့လည်းကိုယ်နဲ့မြန်မာကိုကိုအချုပ်ရည်နဲ့ကိုရှိတဲ့ပုံစံဖြစ်နေတော့ဒါကြောင့်ဘုသူများတော့တပုံဆိုလဲတပုံတူတူပါပဲဆိုတဲ့သဘောမျိုးပြောခဲ့တာဖြစ်ပါတယ်သို့တော်လည်းပဲကျွန်တော်တို့2015အောက်တိုဘာ15မှာသမ္မတကြီးဦးသိန်းစိန်ကအရသာတပိုင်းပါလေတပိုင်းအစိုးရလက်ထက်မှာဒီ NCA စာချုပ်ကို foundation ချပြီးတော့နိုင်ငံရေးဆွေးနွေးပွဲပွားမယ်ဆိုတဲ့ဆုံးဖြတ်တဲ့အချိန်မှာကြံခဲ့တဲ့အဖွဲ့ကျွန်တော်တို့ဖိတ်စာရတာ15ဖွဲ့ပေါ့15ဖွဲ့မှာ10ဖွဲ့ကပါလာပြီးတော့ကြံခဲ့တဲ့9ဖွဲ့ရဲ့သူတို့ဆုံးဖြတ်ချက်ကတော့ဒီစစ်အာဏာရှင်တပိုင်းတပဖြစ်တဲ့ဥပဒေစိန်လက်ထက်မှာတော့သူတို့အနေနဲ့ပါဝင်ခြင်းမပြုနိုင်ဘူးအားမပေးနိုင်ဘူးသို့တော့ဒီမိုကရေစီနဲ့တကယ်တက်လာမယ်ဒီပြည်သူအစိုးရပေါ့လေလူထုအစိုးရလက်ထက်မှာရောက်ရင်တော့တို့ကဒီကိစ္စကိုဆက်ပြီးတော့ပူပေါင်းဆောင်ရွက်မယ်ဆိုတော့ဆုံးဖြတ်ချက်နဲ့ဒီဥပဒေစိန်လက်ထက်မှာပူပေါင်းခြင်းမရှိတာဘူးဗျ။အဲ့ဒါလို့မရှိတဲ့အခါကျတော့လက်တွေ့ဒီတရားဝင်မှုရောနိုင်ငံတကာထောက်ခံမှုရောပြည်သူလူထုရဲ့ဒီဒီမိုကရေစီနည်းကြွေးကောက်တဲ့အစိုးရလက်ထက်ရောက်လာတဲ့အခါကျတော့ကြံခဲ့တဲ့ပုံကိုယ်တွေရဲ့ဒီဆုံးဖြတ်ချက်ကအခုလက်ရှိအကောင့်ထဲမှာပေါ်နိုင်ပြီလားတော့ကျွန်တော်တို့အော်ကြရပါဗျာတကယ်တော့တို့အနေနဲ့ဒီအဆောင်ကြီးတဲ့ကာလပြောလို့ရှိရင်တော့တစ်နှစ်ရှိပါပြီ
ဟုတ်ကဲ့
သို့တော့အခုလက်ရှိတရားဝင်ဆိုရမှာလည်းပဲဒါကိုဒီသူအဆိုရမှာလည်းပဲသူရဲ့လုပ်ငန်းတွေကဆက်သွားနေတယ်ဆိုတော့ဒီ2019ကကျွန်တော်တို့ဒီအပြစ်ခကြဆဲရည်ရနေနိုင်ငံဆွေးနွေးပွဲမှာအားလုံးပါဖို့အတွက်အခွင့်အလမ်းကောင်းပဲဆိုတဲ့သဘောမျိုးတော့ကျွန်တော်ပြန်လဲပြီးတော့သုံးသပ်ပြင်းနဲ့ဆိုတဲ့ဟာမျိုးတော့ကျွန်တော်ထောက်ပြနေတာပါခင်ဗျာ
ဟုတ်ကဲ့ဒေါ်ရမျိုးသိ second အစိတ်ရပါမယ်အချုပ်စကားပြောပါခင်ဗျာ
ကျွန်တော်ကတော့ခုနဟိုဦးခွန်ဦးကဆွေးနွေးသွားတဲ့အထဲမှာပေါ့လေတကယ်တမ်းကလက်ရှိအခြေအနေမှာကျွန်တော်တို့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေကဇက်တိုက်ဖြစ်နေပါတယ်အဲဒီအခါကျတော့အဲ့ဒီတိုက်ပွဲတွေကိုလိုက်ကိုကလက်ရှိလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အစိုးရနဲ့တပ်မတော်ကြားမှာယုံကြည်မှုကိုကြာဆင်းစေတယ်လို့မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒီအခြေအနေကိုအမြန်ဆုံးတံပြန်နိုင်မှုဆိုရင်တွဲဆုံဆွေးနွေးရေးကအရေးကြီးဆုံးပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာအားလုံးကျေးဇူးတင်ပါတယ်ခင်ဗျာဒါရိုက်လီလိုင်းစီစဉ်ဒီမှာပဲအချင်းပြေသွားပါပြီနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
ဟုတ်တယ်ဘုနေ့နေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ပါကစ္စတန်နိုင်ငံဘဲလူချစ်စတန်ပြည်နယ်ရဲ့မြို့တော်ခွီတာကိုဖျက်ပြီးခွီလာကနေခက်လက်ဒေသကိုတွေ့တန်းဖောက်လုပ်တဲ့အမှတ်25အဝေးပြေးလမ်းမကိုမကြသေးခင်ကပြုပြင်ခဲ့တဲ့လုပ်ငန်းစဉ်ဓာတ်ပုံပြပွဲကိုပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဒေးဗစ်ဟေးအဝေးပြေးလမ်းမဖောက်လုပ်ရေးဥက္ကဋ္ဌရှာဟက်အက်ရှရက်ထယ်ရာနဲ့လုပ်ငန်းအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဗိုလ်ချုပ်ကြီးမိုဟာမက်အက်ဖဇယ်တို့တက်ရောက်ဖွင့်လှစ်ခဲ့ပါတယ်အမေရိကန်အစိုးရဟာ နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာ American Agency USAID ကတဆင့်ပါကစ္စတန်နိုင်ငံမှာအမှတ်25အဝေးပြေးလမ်းမကြီးကိုအလုံးစုံပြည့်စည်ဖို့လိုအပ်တဲ့117ကီလိုမီတာအရှိလမ်းဖောက်လုပ်ရေးအတွက် Contract Company Frontier Work အဖွဲ့နိုင်ငံပိုင်အဝေးပြေးလမ်းဖောက်လုပ်ရေးဌာနတို့နဲ့ပူးပေါင်းဆောင်ရွက်ရမှာအမေရိကန်ဒေါ်လာ63သန်းထက်ဝင်ပေးခဲ့သလိုနောက်ထပ်ဒေါ်လာ28သန်းကိုလည်းတခြားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်လှူဒါန်းခဲ့ပါတယ်။ပြန်လည်ပြုပြင်ပြည့်စည်သွားတဲ့အဝေးပြေးလမ်းမကြီးကြောင့်ကုန်သွယ်ရေးတိုးမြင့်လာနိုင်ပြီးပါကစ္စတန်နဲ့အာဖဂန်နစ္စတန်နောက်အာရှအလယ်ပိုင်းအင်းဒီးယားနိုင်ငံတွေနဲ့ပါစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းတိုးမြင့်လာစေမှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံနယ်စပ်ဒေသဖြစ်တဲ့ချာမန်ကနေအာဖဂန်နစ္စတန်နိုင်ငံကရာချီမြို့ထိဖောက်ထားတဲ့အဝေးပြေးလမ်းကြောင်းဘယ်လူချစ်စတန်ပြည်နယ်မှာနေထိုင်သူတွေရဲ့လူမှုဘဝတွေအတွက်အခြေခံကျန်းမာရေးဆောင်ရှားမှုပညာရေးနဲ့တခြားလူမှုရေးဝန်ဆောင်မှုတွေလည်းမြင့်မားလာမှာဖြစ်ပါတယ်။နယ်စပ်ရေးရာဖွံ့ဖြိုးရေးအဖွဲ့ကစားလို့ရေးလုပ်ငန်းတွေကိုအောက်တိုဘာလကတည်းကစတင်ဆောင်ရွက်လာခဲ့တာဖြစ်ပါတယ်။ဒီအဝေးပြေးလမ်းမကြီးကအမေရိကန်တာဝန်ယူဆောင်ရွက်ပေးနေတဲ့ကွန်ကရစ်ခင်းလမ်းမကြီးဖြစ်ပြီးပါကစ္စတန်အတွက်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တာယာဝပြောရေးတို့ကိုစောင့်ကျင်ပေးနိုင်မဲ့သဘောကိုဆောင်ပါတယ်။နောက်ပြီးပါကစ္စတန်မျိုးဆက်သစ်တွေအတွက်ရည်ရွယ်တဲ့ကျွန်တော်တို့ရဲ့မိဖက်ဆက်ဆံရေးကပေါ်ထွက်လာတဲ့အချိုးကျေးဇူးတွေရဲ့ထင်ရှားတဲ့တာရကလည်းဖြစ်ပါတယ်လို့တန်မတ်ကြီးဟေးကဖွင့်မင်ခွန်းမှာပြောကြားသွားပါတယ်။ဒီအဝေးပြေးလမ်းမဖောက်လို့ဖို့အတွက်အမေရိကန်ဒေါ်လာ681.5သန်းကို USAID ရဲ့ဌာနခွဲတစ်ခုဖြစ်တဲ့ဝေးလံခေါင်ကြားဒေတာတွေကပြည်သူ၃အခြေခံအဆောက်အုံတွေကိုပြုပြင်မွန်မှန်ရေးဆောင်ရွက်ပေးနေတဲ့ FATA ဖတာအခြေခံအဆောက်အုံဆိုင်ရာစီမံကိန်းကနေကြာခံပေးမှာဖြစ်ပါတယ်။ဒီနေ့ထိဆိုရင်ပါကစ္စတန်ရဲ့လမ်းဖောက်လုပ်ရေးနဲ့ပြုပြင်မွန်မှန်ရေးလုပ်ငန်းတွေကနေပါကစ္စတန်နဲ့အာဖဂန်နစ္စတန်ကြားမှာဖောက်လုပ်တဲ့အဓိကကုန်သွယ်ရေးလမ်းမကြီး၄ခုအပါအဝင်လမ်းအရှေ့ပိုင်းကီလိုမီတာ2200ကျော်အတွက်အမေရိကန်ကထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။ပါကစ္စတန်နဲ့အာရှအလယ်ပိုင်းဒေသတွေမှာကုန်သွယ်ရေးနဲ့လူမှုဘဝမြင့်မားရေးတွတ်တက်ကောင်းမွန်လာစေမယ့်အခြေခံဆောက်အုံတွေတည်ဆောက်ရမှာပါကစ္စတန်နိုင်ငံနဲ့အတူတကွပူးပေါင်းဆောင်ရွက်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူဝမ်းမြောက်လျက်ရှိကြောင်းပါရှင်။
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနောက်ဆက်ခဲ့ရတာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံတည်ပြပါစီရှင်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြတော့မှာပ
ါ။လွတ်တော်မတ်တီးရဲ့နိုင်ငံရေးဆောင်ရွက်မှုတွေမှာကျင့်ဝတ်နဲ့ညီညွတ်ချင်းရှိမှရှိတည်ကြလွတ်လပ်တဲ့အဖွဲ့ရဲ့ဥပဒေစီမံစည်းကမ်းပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုလွတ်တော်စတင်တဲ့အင်္ဂါနေ့မှာ Republican လွတ်တော်အမတ်တွေကပယ်ဖြစ်လိုက်ပါတယ်။ဒါဟာသမရအဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့ Donald Trump ကဒီကိစ္စကိုပြင်းပြထန်ထန်ကန့်ကွက်လိုက်ပြီးနိုင်ပိုင်းအကြံမှာပဲအခုလိုပယ်ဖြစ်လိုက်တာဖြစ်ပါတယ်။ဒီကနေ့ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံရဲ့69နှစ်မြောက်လွတ်လပ်ရေးနေ့အခါသမရဖြစ်တာနဲ့အညီနေပြည်တော်နဲ့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံတဝန်းကမြို့ကြီးတွေမှာလွတ်လပ်ရေးအလံတင်အခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်။နေပြည်တော်နဲ့ရန်ကုန်မြို့တို့မှာမနေ့၄နိုင်မိနစ်20ကအလံတင်ပွဲအခမ်းအနားတွေကိုတပြိုင်တည်းကျင်းပခဲ့ပါတယ်။ရန်ကုန်မြို့မြို့တော်ခမ်းမရှိမဟာဗန္ဓုလပန်းချံအတွင်းမှာရှိတဲ့လွတ်လပ်ရေးကြောက်တိုင်မှာကျင်းပတဲ့လွတ်လပ်ရေးနေ့အလံတင်ပွဲအခမ်းအနားကိုတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းတင်တက်ရောက်ပြီးနိုင်ငံတော်သမ္မတဦးထင်ကျော်ပေးပို့တဲ့တောင်းလာကိုဖတ်ကြားခဲ့ပါတယ်။ဧပြီလမှာကျင်းပမယ့်ကြားပြရွေးကောက်ပွဲမှာအရင်ကဖွဲ့စည်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကြားပူးတွဲရေးဆွဲခဲ့တဲ့စည်းမျဉ်းတွေလိုက်နာကျင့်သုံးခဲ့တဲ့ဤဥပဒေတွေအတိုင်းပဲဆက်ပြီးတော့လိုက်နာသွားကြဖို့အင်္ဂါနေ့မှာသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။လာမယ့်ကြားပြရွေးကောက်ပွဲမှာနိုင်ငံရေးပါတီ24ခုကကိုယ်စလဲလောင်းနေတဲ့တတိပုဂ္ဂလကိုယ်စလဲလောင်း90ကျော်ရဲ့အမည်စင်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့ပြီးတဲ့နောက်မနေ့ကရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံရမှာကြပြရွေးကောက်ပွဲကာလအတွင်းလက်နာရမယ့်စည်းမျဉ်းတွေကိုသတ်မှတ်ဆွေးနွေးတိုင်ပင်ခဲ့ကြတာဖြစ်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။ဒါကတော့ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဗုဒ္ဓဘုနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.